Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် Merry Christmas ပါဒီကနေ့ကြာရောက်တဲ့ Christmas နေ့မှာဘေးကင်းပျော်ရွှင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့မှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့ line meter 1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။ဒီညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါ
။မင်္ဂလာရှိသော Christmas ကာလလေးဖြစ်ပါစေတော်တာရှင်များရှင်။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသမှာရှိတဲ့ဒုက္ခသည်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း80ထက်မနည်းသေဆုံးခဲ့ပါတယ်။ယူကရိန်းအတွက်ကမ္ဘာ့ဘဏ်ကဒေါ်လာ 1.34 ဘီလီယံထောက်ပံ့ငွေရရှိထားပါတယ်။စစ်ကောင်စီနဲ့ညီနောင်သုံးဖွဲ့ကြားမှာဒုတိယကြိမ်ဆွေးနွေးပွဲသဘောတူညီမှုမရဘဲပြတ်ပြယ်ခဲ့ပါတယ်။ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ကြာရောက်တဲ့ခရစ်မတ်နေ့မှာအာနာသိန်းကာလဖြတ်သန်းနေရတဲ့နိုင်ငံတဝန်းကပြည်သူပေါင်းငြိမ်းချမ်းပါစေကြောင်းကိုခရစ်ယာန်ဘာသာဝင်တွေကစုမုံကောင်တောင်းပေးနေကြပါတယ
်သူတပိတ်ကျောင်းမြန်မာနိုင်ငံညာဆုံးငြိမ်းချမ်းရေးရရှိဖို့အတွက်ပြည်သားအတွင်းရောနိုင်ငံအတွင်းရောငြိမ်းချမ်းချမ်းမြေနိုင်ဖို့အတွက်ဒီစိုက်ပွဲကြောင့်ဒုက္ခရောက်နေတဲ့စစ်ဘေးဆောင်ကြီးကိုဒီအားလုံးခင်ခစ်တော်ရဲ့မိတိချင်းကာကွယ်ဆောင်မချင်းကျေးဇူးတော်ရရှိမှုအတွက
်ခရီးရန်တင်းတော်ကဆရာတော်တပါးစုမွန်ကောင်တောင်းပေးခဲ့တာပါရှင်ဒီသတင်းပြည့်စုံတဲ့အတူဒီနှစ်ကြာရောက်တဲ့ခရစ်စမတ်အခါသမယကိုထိုင်းမြန်မာနယ်စပ်ကရွှေပြောင်းကလေးငယ်တွေလည်းဆင်နွှဲနေကြပါတယ်နောက်ခရစ်စမတ်နှစ်တစ်ခုအထူးအစီအစဉ်ဖြစ်နေအမေရိကန်ရောက်မြန်မာတွေကမြန်မာနိုင်ငံအတွက်ကောင်းချီးမင်္ဂလာမျှဝေတဲ့အစီအစဉ်နောက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြပြပေးပါမယ်ရှင်
ဂါဇာဒေသအလေပိုင်းဒုက္ခသည်စခန်းတစ်ခုကိုတနင်္ဂနွေနေ့မှာအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း80ထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဟာမတ်စစ်သွေးကြောအဖွဲ့တွေကိုချိန်မုံနဲ့စစ်ပွဲအတွင်းအရက်သားတွေထိခိုက်မှုအနည်းဆုံးဖြစ်စေဖို့အတွက်အစ္စရေးရဲ့ဂတိကဝတ်တွေကိုပြန်လည်တုံ့တက်နေတယ်လို့မာဂါဇီဒေသမှာရှိတဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တာကိုလည်းပြန်လည်တုံ့တက်နေတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။မြေပြင်စစ်ဆင်ရေးတွေအပြင်ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့နေရာတော်တော်များများပျက်စီးခဲ့တယ်လို့ပါလက်စတိုင်း2000ကျော်သေဆုံးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်လူပေါင်း 1.3 သန်းဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။အစ္စရေးဘက်ကတော့ဂါဇာမှာမြေပြင်စစ်ဆင်ရေးတွေစတင်ကလေးကအစ္စရေးတပ်သားသေဆုံးမှုမြင့်တက်လာပြီးစုစုပေါင်းသေဆုံးသူဦးရေက156ဦးထိရှိလာတယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘဂျမန်နတန်ယာဟုကတော့အစ္စရေးစစ်တပ်ဟာဟာမတ်စ်တွေကိုအပိတိုင်တိုက်ထုတ်ပြီးတော့နိုင်ငံလုံးကျုံကြီးကိုပြန်လည်တိဆောက်မယ်ဆိုတဲ့ဂရီစကားအတိုင်းရှေ့လျားတဲ့စစ်ပွဲကိုဆက်တိုက်သွားမယ်လို့နေငနေနေကပြောလိုက်ပါရရှင
်ကမ္ဘာ့ဘဏ်ရဲ့ပြည်သူအသုံးစရိတ်စီမံခန့်ခွဲရေးခေါင်းစဉ်အောက်ကနေပြီးတော့အမေရိကန်ဒေါ်လာ 1.34 ဘီလီယံရရှိခဲ့ပါတယ်လို့ယူကရိန်းဘဏ္ဍာရေးဝန်ကြီးဌာနကဒီကနေ့ပဲပြောလိုက်ပါတယ်ဒီထဲမှာကမ္ဘာ့ဘဏ်ကချင်းငွေဒေါ်လာ 1.386 ဘီလီယံနော်ဝေကဒေါ်လာတန်း 190 အမေရိကန်ထောက်ပံ့ငွေဒေါ်လာတန်း 90 နဲ့ဆွစ်ဇာလန်ကထောက်ပံ့ငွေဒေါ်လာတန်း 20 ပါဝင်တယ်လို့ယူကရိန်းဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။အဲ့ဒီငွေတွေကိုတော့လူမှုဖူလုံရေးအသုံးစရိတ်နိုင်ငံတော်အရေးပေါ်ဝန်ဆောင်မှုနောက်ဝန်ထမ်းတွေရဲ့လစာနဲ့နိုင်ငံအတွက်အရေးပေါ်အသုံးစရိတ်တွေမှာအသုံးပြုသွားမယ်လို့ပြောပါရတယ်။တစ်ချိန်တည်းမှာပဲယူကရိန်းဒေသတော်တော်များများမှာရုရှားတို့ဘက်ကတိုက်ခိုက်တဲ့ drone 32ဒဇင်းနဲ့က28စင်းကိုယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်တွေကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါရတယ်။အိုဒါစာဒေသမှာတော့ drone 18စင်းကိုပစ်ချနိုင်ခဲ့ပြီးတော့အပြက်စီးအပိုင်းစားတွေကြောင့်မို့လို့စိတ်ကန်းအခြေခံအဆောက်အုံတချို့ပျက်စီးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါရတယ်။ဒါအပြင်ရုရှားဒုံးကျည်နှစ်စင်းကိုဖျက်ဆီးခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါရတယ်။ Christmas ကာလအပြင်စင်တွေစပွဲပေါ်ကဟင်းပွဲတွေထက်စားရင်မိသားစုတွေအတူတကွပြန်ပြီးတော့စုံစည်းနိုင်ကြဖို့နိုင်ငံကိုကာကွယ်ဖို့ကပိုးပြီးတော့အရေးကြီးပါတယ်လို့လည်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့ခရစ်စမတ်အကြိုညစဉ်မိန့်ခွန်းမှာပြောဆိုထားပါတယ်။ဇလန်စကီကရုရှားမှာခရစ်စမတ်ကျင်းပတဲ့ဒီ January 9ရက်အစယူကရိန်းမှာဒီဇင်ဘာလ25ရက်နေ့ကိုပြောင်းပြီးတော့သတ်မှတ်တဲ့ဥပဒေကိုပြီးခဲ့တဲ့ July လတုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လို့ယူကရိန်းအနေနဲ့1918ခုနှစ်နောက်ပိုင်းဒီနှစ်မှာတော့ပထမဦးဆုံးအကြိမ်ဒီဇင်ဘာလ25ရက်နေ့မှာခရစ်စမတ်ကာလကြာရောက်တာဖြစ်ပါတယ်ရှင်။
ပိုဟမင်ကြီးဖရန်စစ်ကခရစ်မတ်ကာလမှာတကမ္ဘာလုံးငြိမ်းချမ်းရဖို့အတွက်စိန့်စပီတာယဉ်ပြင်မှာကျင်းပတဲ့ဆုတောင်းပွဲမှာမနေ့ကတောင်းစုပြုလိုက်ပါတယ်။ခုလို
Padre del Figlio dello Spirito Santo. La pace sia con voi.
ခုလို Christmas ကာလ Israel Hamas စစ်ပွဲနဲ့ Russia Ukraine စစ်ပွဲတွေကြားငြိမ်းချမ်းရေးပေါ်ဆောင်ကြဖို့ပိုဟမ်မင်းကြီးကတိုက်တွန်းလိုက်တာပါ။ Saint Peter ယဉ်ပြင်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဝိပုစုတောင်းပွဲကိုလူပေါင်း 6,500 လောက်တက်ရောက်ခဲ့ပါတယ်။ယေရှုခရစ်တော်ဖွားမြင်ရာဖြစ်တယ်လို့ယုံကြည်ထားကြတဲ့ပါလက်စတိုင်းလူမျိုးတွေနေထိုင်ကြတဲ့ Jordan မြစ်အနောက်ပိုင်း Bethlehem မြို့မှာတိုက်ပွဲတွေကြောင့်ဒီနှစ် Christmas ပွဲတော်ကိုမကျင်းပဘဲဖျက်သိမ်းထားရတဲ့အတွက်ဝမ်းနည်းရကြောင်းလည်းပိုဟမ်မင်းကြီးကပြောပါတယ်။ဆင်းရဲဒုက္ခငတ်မွတ်မှုတွေနဲ့စစ်တမ်းခံနေရသူတွေနဲ့တူတသားတဲ့ရှိကြောင်းနဲ့ကဘာကြီးငင်းငင်းအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့ကိုလည်းပုံဟမ်းမီကြီးဖရန်စစ်ကတိုက်တွန်းပြောဆိုခဲ့ပါတယ
် VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15453ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ view ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့တရုတ်နိုင်ငံကုမင်းမြို့မှာစစ်ကောင်စီနဲ့ညီနောင်သုံးဘွဲ့အကြားဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးမှုဟာသဘောတူညီချက်တစုံတရာမရပဲပြတ်သွားခဲ့ပါတယ်ဒီဇင်ဘာ22ရက်နေ့ကနေ24ရက်နေ့ထိပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာတက်နေရာချထားရေးနဲ့ကုံသွေးရေးလမ်းကြောင်းတွေပြန်ဖွင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့ဆွေးနွေးပွဲမှာအချိန်တည်ဆွေးနွေးမှုတွေရှိခဲ့တယ်လို့အမည်မဖော်လိုတဲ့ဒီအစည်းအဝေးဘက်ကတက်ရောက်သူတဦးကပြောပါရယ်တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ပဲပထမအချိန်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာမြောက်ပိုင်းညီနောင်၃ဖွဲ့နဲ့စစ်ကောင်စီကြားဒီဇင်ဘာ17ရက်ကနေ31ရက်ထိရက်20ကြာယာယီအပြည့်ရက်မယ်လို့ဟိုကင်သဘောတူညီချက်ကိုရရှိခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်တာကြောင့်မြမရေးပြိပခါတွေကိုထိန်းသိမ်းတင်းတင်းကင်သွေကြဖို့ကိုတိုက်တွန်းကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကမကြသေးခင်ရက်ပိုင်းကပဲပြောထားပါတယ်။တစ်ချိန်တည်းမှာပဲရှမ်းမြောက်နမ်တူမြို့ရဲကိုစစ်ကောင်စီဘက်ကဒီနေ့ညပိုင်းကလေချောင်းကနေလာရောက်တိုက်ခတ်ခဲ့တဲ့အတွက်အမျိုးသားနှုတ်ထေဆုံးသွားခဲ့ရပါတယ်စစ်ကောင်စီက Y12 အမျိုးအစားလေရင်နဲ့တိုက်ခတ်ခဲ့တဲ့အတွက်အသက်40ဝန်းကျင်အမျိုးသားတူနဲ့အသက်20ဝန်းကျင်အမျိုးသားတူတို့အသက်ဆုံးရှုံးခဲ့ရတယ်လို့ရွှေပြည်မြေသတင်းဌာနမှာဖော်ပြထားပါတယ်ဒီနေ့အစောပိုင်းကလည်းနမ်တူမြို့နယ်ကနာလင်းရွာကိုစစ်ကောင်စီကလေချောင်းကနေတိုက်ခတ်ခဲ့ပါသေးတယ်ဒီတိုက်ခိုက်မှုတွေကြောင့်နေအိမ်တစ်လုံးမီးလောင်ပြကျသွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
တရုတ်နိုင်ငံရဲ့အချုပ်ချာအာဏာရေချောင်းခွင့်ရေးနဲ့အကျိုးစီးပွားတွေကိုကာကွယ်မယ်ဆိုပြီးတန်ဋိဌာန်ချထားတာကိုဘယ်တော့မှနောက်ဆုတ်သွားမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နိုင်ကတရုတ်ဟာဖိလစ်ပိုင်နဲ့ရေချောင်းဆိုင်ရာပြဿနာတွေကိုညှိနှိုင်းဆွေးနွေးပြီးတော့စနစ်တကျကင်တွယ်ဖြေရှင်းမှုအတွက်အသင့်ရှိပါတယ်လို့လည်းပြောထားပါသေးတယ်။တရုတ်နိုင်ငံအနေနဲ့ပိုင်နက်အချုပ်ချာအာဏာရေပိုင်နက်အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့တန်ဋိဌာန်ချထားရမှာတော့အားပျော်သွားမှာမဟုတ်ဘူးဖိလစ်ပိုင်ဟာရီနိုင်းကြောက်တန်းနဲ့တခြားပြဿနာတွေကိုဒေသရင်းကိုဆွဲသွင်းလာတဲ့အတွက်တရုတ်အနေနဲ့ပြက်ပြက်သားသားတုံ့ပြန်နိုင်မှုအတွက်အစီအမံတွေလုပ်ဖို့လိုအပ်နေပြီဒါပေမဲ့စစ်ဆက်ညှိနှိုင်းခြင်းကနေတဆင့်ရေချောင်းဆိုင်ရာပြဿနာတွေကိုစနစ်တကျကင်တွယ်ဖြေရှင်းနိုင်မှုအရေးဖိလစ်ပိုင်ရဲ့တွဲဆုံဆွေးနွေးရေးတကားကိုဖွင့်ထားစေပါလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောခဲ့တာဖြစ်ပါတယ်တရုတ်ဆိုရပိုင်မီဒီယာမှာတော့ဖိလစ်ပိုင်ဟာအမေရိကန်ရဲ့ပံ့ပိုးမှုကိုမိခိုနေပြီးတော့ဒေတာရင်းငိမ့်ညာရေးနဲ့တည်ငြိမ်ရေးကိုစိုးဝါးစွာထိခိုက်နစ်နာစေတဲ့အလွန်အန္တရာယ်များတဲ့အပြုအမူကိုလုပ်နေပါတယ်လို့လည်းဖော်ပြထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ဘက်အစွန်ပိုင်းဒေသတွေမှာမူတီထန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ယထားနဲ့ကားလမ်းတချို့ပိတ်ထားရပြီးတော့တောင်းနဲ့ချီတဲ့ပြည်သူတွေကလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ယလာနဲ့နရာတီဝက်ခရိုင်တွေမှာဒါဇင်နဲ့ချီတဲ့စာတင်ကြောင်းတွေပိတ်ထားရပြီးတော့ရေတွေတက်လာနေတဲ့အတွက်ဒေသခံတွေအိမ်အမြင့်ပိုင်းနဲ့အပေါ်ဒက်တွေမှာပြောင်းရွှေ့နေထိုင်ကြရတဲ့ပုံတွေကိုလည်းသတင်းတွေမှာဖော်ပြထားကြပါတယ်။အခုလိုမူတီထန်စွာရွာသွန်းမှုကြောင့်ကုန်းနှမိုင်းဒေသတွေမှာသာမကပဲနဲ့ထိုင်းပင်လယ်ကွင်းနဲ့ကပ်ပလီပင်လယ်ပင်တွေမှာပါတောက်ကြနေကစလို့အနည်းဆုံးသင်မော9စီလောက်နှိမ့်မြုပ်ခဲ့တာပါ။ရေလွှမ်းမှုပြီးယထားတွေလမ်းကျွန်ပျက်စီးကုန်တဲ့အတွက်ကြောင့်မို့လို့တောင်ပိုင်းမလေးရှားနယ်စပ်ကိုသွားတဲ့ယထားတွေဟာရလာခရိုင်အတွင်းမှာပဲမိုင်60လောက်လျှော့ပြီးတော့ရန်နာထားရတယ်လို့လည်းဆိုပါတယ်။
တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ရေဒီယိုတန်လွင့်အစီအစဉ်တွေကိုရုတ်တံကားပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အာနာသိန်းကာလဖြတ်သန်းနေရတဲ့မြန်မာနိုင်ငံမှာခရစ်စမတ်နေ့မှာတော့နိုင်ငံတော်ငြိမ်းချမ်းပါစေကြောင်းခရစ်ယာန်ဘာသာဝင်တွေကဆုမွန်ကောင်းတောင်းပေးနေတဲ့သတင်းကိုတင်ပြပေးကြပါမယ်။ဘာသာလူမျိုးပေါင်းစုံပျော်ရွှင်ကြရတဲ့ Christmas နေ့ဟာမြန်မာနိုင်ငံမှာလည်းပျော်ရွှင်စရာနေ့ဖြစ်နေဖြတ်သန်းဆင်နွှဲလေးရှိပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်ဆက်အာဏာသိမ်းကာလမှာတတိယအကြိမ်မြောက်ကြရောက်တဲ့အခုနှစ် Christmas မှာတော့စစ်ဘေးရှောင်ပြည်သူတွေအပါအဝင်အားလုံးငြိမ်းချမ်းပါစေကြောင်းဆုတောင်းခြင်းနေနဲ့ပဲဖြတ်သန်းဖြစ်ပါတယ်လို့ခရစ်ယာန်ဘာသာဝင်တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာပြောပြပေးပါရှင်။
22ဒီဇင်ဘာလကိုရောက်ရှိပြီးဆိုရင်နှစ်သက်ကူပွဲတော်နဲ့အတူခရစ်စမတ်နေ့ရက်ကိုလည်းခရစ်ယာန်ဘာသာဝင်တွေသာမကမြန်မာနိုင်ငံသားတိုင်းပါဝင်ဆင်နွှဲလေးရှိပါတယ်။ဘုရားကျောင်းမှာဝတ်ပြုဆုတောင်းတာခရစ်စမတ်သခင်တည်ဆိုတာနဲ့ပျော်ပွဲရှင်ပွဲတွေထည့်သွင်းပြီးတော့ဘာသာလူမျိုးပေါင်းစုံပါဝင်ကြတာပါ။ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့အခုနှစ်ခရစ်စမတ်ဟာတတိယအကြိမ်မြောက်ဖြတ်သန်းရတာဖြစ်ပြီးတော့ခရစ်ယာန်ဘာသာဝင်တိုင်းမပါဝင်နိုင်ခဲ့ပါဘူး။ချင်းပြည်နယ်ကနေစစ်ရှောင်လာရင်အိန္ဒိယနယ်စပ်ဘက်ကိုရောက်ရှိနေတဲ့စစ်ရှောင်သူတဦးကတော့မြန်မာပြည်တွင်းမှာရှိနေတဲ့စစ်ရှောင်နေရသူတွေအတွက်ဆုတောင်းပေးထားပါတယ်
။ဟုတ်ကျွန်တော်တို့ဒီမှာစစ်ဘေးရှောင်နေဆိုတော့လေရန်ခက်ခဲတာပေါ့။ကျမတော့တော်ရမှာစစ်ဘေးရှောင်နေလို့ထပ်ဆိုင်တော့ကျမတော့အများကြီးတာတာပေါ့ဖခင်ကြောင့်လည်းတက်လို့ရတယ်ဟိုခရစ်မတ်ပွဲလည်းဆင်နွှဲလို့ရမယ်ပေါ့နော်တော့တော်ရမှာနေတယ်လို့လည်းဖလိုင်းမင်းမီးတဲ့နေရာမှာနေတယ်လို့လည်းဖြစ်အကုန်လုံးပေါ်မှာပေါ့နော်ခရစ်မတ်ကောင်းကြီးရောက်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင
်ကိုယ့်ရဲ့အိမ်ကိုစုခွာပြီးတောတောင်တဲ့ဖြစ်တယ်လို့စစ်ဘေးရှောင်နေရသူတွေမှာအခြေခံလိုအပ်ချက်တွေအလျင်ပြီးရရှိနိုင်ဖို့မနေရုံကန်နေရတာပါကချင်ပြည်နယ်တနိုင်းမြို့နယ်မှာတော့အခုနှစ်ခရစ်မတ်ကိုဆူတောင်းခြင်းကိုသာအဓိကထားပြီးတော့ဖြတ်သန်းပစ်တယ်လို့ခရစ်ယာန်ဆရာတော်တစ်ပါးကပြောပါတယ်
ခရစ်မတ်ချင်းနေ့လိုက်ဆူတာလေဆူကြဖြစ်တယ်အရင်ကြီးကိုပွဲကြီးကြတော့တီးတီးကျေမလုပ်ကြပါဘူးဆရာကြောင့်တွင်းမှာပဲဆူဆောင်ဒါတွေပဲလုပ်တယ်ဟိုအရင်မျိုးအကပတယ်လာတို့စိတ်ရှိုးတို့တခြားပေါ့နော်အဲ့ဒါတွေကတော့တီးတီးကျေတော့ဘယ်သူမှမလုပ်ကြပါဘူးသူကကိုယ်ကြွယ်တာပဲနည်းနည်းအဓိကထားပြီးမှကျောင်းကျောင်းတွင်းမှာပဲလောက်ကြတာဟုတ်တယ
်ဆစ်ဆောင်သူတွေကခရစ်ယာန်ဘာသာဝင်တချို့ဟာလည်းအိမ်နဲ့အဝေးမှာခရစ်မတ်ပွဲတော်ကိုမဆင်နွှဲနိုင်ကြလို့သူတို့အတွက်အများဆုံးညီညွတ်နိုင်ဖို့ကိုဆူတောင်းပေးကြတာပါ
သူတို့အဓိကဆူတောင်းတာကတော့ဒါတခင်ခစ်တော်ဟာလောကတို့ကြွလာတာသူကငင်းချမ်းချင်းအတွက်ကြွလာတာဖြစ်တဲ့အတွက်သူတို့အကဘာသူဘာသာတွေနဲ့သူတို့အတီးဖို့တစ်ပြစ်ကျွန်မြန်မာနိုင်ငံညာဆုံးငင်းချမ်းရေးရရှိဖို့အတွက်ကဲဒါအတွင်းရောနိုင်ငံအတွင်းရောဉာဏ်ချမ်းနိုင်ဖို့အတွက်ကဲဒုတိယအချက်ကတော့တို့ခုချိန်မှာနေရာတကာမှာဒီစိုက်ပွဲကြောင့်ဒုက္ခရောက်နေတဲ့စစ်ဘေးချောင်းဒီချောင်းကြီးကိုဒီအားလုံးအဲဒီခင်ခစ်တော်ရဲ့မိတိချင်းကာကွယ်ဆောင်မခြင်းကျေးဇူးတော်ရရှိမှုအတွက်ဒီနှစ်ချက်ကိုပုံများအားထားပြီးမှဆုတောင်းကြတာပုံများတယ်ဟုတ်ကဲ့
ခရစ်ယာန်ဘာသာဝင်တွေရဲ့ယေရှုခရစ်တော်ဖွားပြည့်တဲ့နေ့ကိုခရစ်စမတ်ပွဲတော်နေ့အဖြစ်ဒီဇင်ဘာလမှာအထိမ်းအမှတ်ဆင်နွှဲကြတာပါလူစုလူဝေးနဲ့ပျော်ပွဲရှင်ပွဲတွေကိုကိုဗစ်ကရောဂါမတိုက်ခင်ကာလအထိဖြတ်သန်းနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့2021ခုနှစ်ကစလို့တစားတစ်တစားတိုးလာတဲ့စစ်ရှောင်သူဥယျာဉ်နဲ့တိုက်ပွဲတွေကြားမှာတော့တခြားပျော်စရာတွေနဲ့အတူခရစ်စမတ်ပွဲတော်ဟာလည်းမြန်မာနိုင်ငံရဲ့နေရာဒေသတချို့မှာစိတ်သုံးခဲ့ရတာဖြစ်ပါတယ်။အားလုံးပဲပျော်ရွှင်စရာခရစ်စမတ်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်ရှင်
။အာနာသိန်းကာလဖြတ်သန်းနေရတဲ့မြန်မာနိုင်ငံတဝန်းခရစ်စမတ်နေ့မှာငြိမ်းချမ်းပါစေကြောင်းခရစ်ယာန်ဘာသာဝင်တွေကဆုမွန်ကောင်းတောင်းပေးတဲ့သတင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကဒီရွှေပြောင်းမြန်မာကလေးငယ်တွေလည်းခရစ်စမတ်အခါသမယကိုဖြတ်သန်းနေတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်။ဒီနေ့ကြာရောက်တဲ့ခရစ်စမတ်အခါသမယကိုတော့ထိုင်းမြန်မာနယ်စပ်မဲဆောက်မှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာလူငယ်လေးတွေလည်းစောအမျိုးသမီးနဲ့ကလေးငယ်ကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းကနေပြီးတော့မှကြီးမှုကျင်းပတဲ့ခရစ်စမတ်ပွဲတော်ကိုပါဝင်ဆင်နွှဲနေကြပါတယ်။အကြောင်းမျိုးကြောင့်အိုးအိမ်ကိုစွန့်ခွာပြီးတော့ထိုင်းနိုင်ငံမှာလာပြီးတော့ခိုးလုံနေကြရတဲ့ကလေးငယ်တွေအခုလိုခရစ်စမတ်ပွဲတော်မှာပျော်ရွှင်နိုင်မှုအပြင်သူတို့ရဲ့ရေရှည်ဘဝရည်တည်ရေးအတွက်ကိုပါကြိုးပမ်းဆောင်ရွက်ပေးနေပါတယ်လို့စောဖွဲ့တီထောင်သူဒေါ်အေးမာကလည်းပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံကနေအကြောင်းမျိုးမျိုးနဲ့ထွက်ခွာလာရပြီးထိုင်းနိုင်ငံတဲကိုရောက်လာသူတွေထဲမှာမြန်မာရွှေ့ပြောင်းကလေးငယ်လည်းအများပြားပါဝင်နေတာပါဒီထဲမှာထိုင်းမြန်မာနေဆက်မင်းဆောက်မျိုးကိုရောက်လာတဲ့ကလေးငယ်တွေအတွက်ဆောအမျိုးသမီးနဲ့ကလေးတွေငယ်ကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းကစောင့်ရှောက်ပေးနေတဲ့ကလေးငယ်က100ကျော်ရှိနေတာပါဒီကလေးငယ်တွေအတွက်ပညာရေးကျန်းမာရေးနဲ့လူမှုရေးကအစအကူအညီပေးနေတာဖြစ်ပြီးအသက်အရွယ်ဆုံးကလေးငယ်တွေအတွက်လိုအပ်ချက်တွေကအများကြီးရှိနေတယ်လို့ဆော့အဖွဲ့ကပြောပါတယ်အခုချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကလည်းနှဲပါလာတဲ့အတွက်ဆော့အဖွဲ့မှာအကူအညီတွေကလည်းလိုအပ်နေတာဖြစ်ပါတယ်ဒါပေမဲ့ဒီကလေးငယ်တွေရဲ့နောင်ရေးအတွက်ပညာရေးမှာနောက်မကျစေဖို့ကြိုးစားပေးနေတယ်လို့လည်းပြောပါတယ်အခက်အခဲမျိုးမျိုးကြားကနေရုန်းကန်နေရတဲ့အဖွဲ့အစည်းဖြစ်ပေမဲ့ဒီကလေးငယ်တွေဟာစိတ်သက်ဖြည်းစည်းမှုတွေခံစားနေရတဲ့အတွက်ဒီ Christmas အခါသမယမှာသူတို့အတွက်ပျော်ပွဲရွှင်ပွဲကလေးတွေလုပ်ပေးခဲ့တယ်လို့ Soul Foundation ကိုတည်ထောင်သူဒေါ်ရီမာကပြောပါတယ်
ဒီကလေးတွေအတွက်ပေါ့နော်အထူးသဖြင့်ကဟိုကလေးတွေကဟိုဒီပြောရမယ်ဆိုရင်မိဘမဲ့ကလေးပဲဖြစ်ဖြစ်အကြောင်းမျိုးမျိုးကြောင့်ဒုက္ခရောက်လာကြတဲ့ကလေးတွေပဲဖြစ်ဖြစ်ပေါ့သူတို့မှာဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်ထားတာဒီတစုံစရာခံစားချက်တွေရှိကြတယ်ပေါ့เนาะအဲ့ဒီခါမှာကလေးတွေကိုဒီပျော်စေချင်တာပေါ့เนาะအထူးသဖြင့်အဲကလေးတွေကိုပျော်ရွှင်စေချင်တယ်အဲတချို့တွေကြတော့လည်းမိဘတွေမရှိကြဘူးတချို့တွေကမိဘတွေကွဲကွာနေကြတယ်အဲအဲ့လိုမျိုးကလေးတွေအတွက်ကိုပျော်စေချင်တဲ့အတွက်ပေါ့เนาะသူတို့ကိုခရစ်စမတ်ပွဲလေးကျင်းပပေးတာပါရှင
်ကလေးငယ်တွေအတွက်အားကစားပွဲတွေအစားအသောက်တွေပျော်ပွဲရွှင်ပွဲတွေနဲ့ခရစ်မတ်ပွဲကိုကျင်းပပေးကြတာဖြစ်ပါတယ်။ထိုင်းနိုင်ငံကလူရှင်တချို့ကလည်းဒီခရစ်မတ်နေ့အတွက်ကလေးငယ်တွေကိုအကျဉ်းမွေးနဲ့လာရောက်လှူဒန်းတာရှိသလိုစောင်းဖွဲ့ကလည်းသူတို့အတွက်ခရစ်မတ်လက်ဆောင်တွေကိုပါပေးရန်စိတ်သက်ခွန်အားရအောင်ဆောင်ရွက်ပေးကြတာပ
ါ။ဒီနှစ်ကြရောက်တဲ့ခရစ်မတ်အခါသမယကိုထိုင်းမြန်မာနယ်စပ်မဲဆောက်မှာရောက်နေတဲ့ရွှေပြောင်းမြန်မာလူငယ်တွေနဲ့ကလေးငယ်တွေလည်းဆင်နွှဲပျော်နေကြတဲ့အကြောင်းသတင်းကိုဒေါက်ခင်မျိုးသက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ခရစ်မတ်နှစ်သစ်ကူအထူးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကောင်းချီးမင်္ဂလာမျှဝေကြတဲ့အမေရိကန်ရောက်မြန်မာများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော် FBBCSF ကနေပြီးတော့တိုင်းရင်းသားလူမျိုးစုံခရီးယန်ဘာသာဝင်တွေရဲ့ခရစ်မတ်အချိန်မှာမြန်မာနိုင်ငံအတွက်မေတ္တာနဲ့ကောင်းချီးမင်္ဂလာတွေကိုအထူးမျှဝေကြတဲ့အကြောင်းမတ်စုမြတ်မုံကဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာအထူးအစီအစဉ်ဖြစ်နေတင်ဆက်ပေးထားပါတယ်
။ Merry Christmas ပါရှင်။ခရီးယန်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဖြစ်တဲ့အခုလိုခရစ်မတ်အချိန်မျိုးဟာကောင်းချီးမင်္ဂလာတွေကိုအထူးပြန်ပြီးတော့မျှဝေပေးနေကြတဲ့အချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ဆန်ဖရန်စစ္စကိုမြို့ဘေးအဲရီယာမှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော်မှာဆိုရင်လေဒီမြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုံခရီးယန်ဘာသာဝင်တွေကမြစ်တာနဲ့ဆူတောင်းလက်ဆောင်တွေပေးနေကြဒီမြန်မာနိုင်ငံကလိုအပ်နေတဲ့သူတွေအတွက်ကိုကောင်းကြီးတွေကိုဝေမျှပေးနေကြပါတယ်မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပြီမြဲကိုတက်နိုင်သမျှပြန်ပြီးတော့ကူညီပေးနေကြတာဖြစ်တယ်လို့အသင်းတော်မှာဒီရန်ပုံငွေကောက်ခံရှာဖွေရေးတာဝန်ကိုလွန်ခဲ့တဲ့10နှစ်လောက်ခေတ်ကတာဝန်ယူလာတဲ့မတ်နော်ဆန္ဒကပြောပြပါတယ်
Christmas ချိန်ခါမှာဒီလက်ဆောင်ပေးခြင်းဆိုတာပေါ့เนาะဒီခရစ်တော်မွေးဖွားတဲ့အချိန်ကနေပဲစခဲ့တာပဲဆိုတော့ဒီအချိန်မှာကြတော့တကယ်လိုအပ်နေတဲ့လူတွေလည်းရှိတယ်ဖခင်ကလည်းပြောထားတယ်သူမရှိတဲ့အချိန်မှာလိုအပ်နေတဲ့သူတွေကိုကူညီပေးခြင်းဟာသူ့ကိုပေးခြင်းဖြစ်တယ်ဆိုတဲ့ခါပြောထားတဲ့ခါကျတော့ခရစ်ယာန်ဘာသာတွေကဒီအချိန်မှာပေါ့เนาะလက်ဆောင်လေးကိုပေးကြတယ်လိုတဲ့လိုအပ်တဲ့လူတွေကိုကူညီကြခြင်းဖြစ်ပါတယ်လို့
ဆိုတော့မန်နော်ဆနာရိုရဲ့ဒီဆာဖရန်စစ္စကိုမှာရှိတဲ့ဒီပထမမြန်မာနှစ်ချင်းအသင်းတော်ပေါ့လေအဲ့ဒီအသင်းတော်ကိုတည်ထောင်ထားတာအခုဆိုရင်အနှစ်90နီးပါးရှိပါပြီဆိုတော့ဒီအနှစ်90နီးပါးလုံးတောက်လျှောက်မှာဒီမြန်မာနိုင်ငံကအပါအဝင်ပေါ့เนาะလိုအပ်တဲ့သူတွေအတွက်ကိုအကူအညီတွေအထူးသဖြင့်ဒီလိုမျိုးခရစ်မတ်အချိန်မှာကောင်းကြီးမင်္ဂလာတွေအထူးမျှဝေကြလေရှိပါတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းရှင်းပြပေးပါရှင့်
ဒီအနှစ်90နေပါတလျှောက်လုံးမှာလည်းအတင်းတော်ကလိုအပ်တဲ့လူတွေကိုကူညီတဲ့ဒီ program တွေကိုလှုပ်ဆောင်ခဲ့ပါတယ်လို့ဒါမဲ့ကျွန်မအနေနဲ့စဟိုဒီ fundraising ကိုပေါ့နော်စပြီးတော့ဥဆောင်တာကတော့2014လောက်ကနေပြီးတော့စပြီးတော့ဥဆောင်ပြီးတော့လုပ်ပါတယ်လို့အဲ့ဒီတလျှောက်မှာဒီမိဘမဲ့ဂေဟာတို့မြင့်မြင့်ချောင်းเนาะပြီးတဲ့ခါကျတော့ဒီ leprosy ministry ဒီဟာတွေမှာပြီးတဲ့တကယ်လိုအပ်တဲ့เนาะတကယ်လိုအပ်တဲ့နေရာတွေရယ်ပြီးတော့ IDP တွေပြီးရတာ ကလေးတွေပေါ့နော်ကလေးတွေ boarding school တွေ boarding school တွေပြီးတဲ့ခါကျတော့ဟိုအကယ်၍မမပြီမတခုခုလိုအပ်တဲ့ဟာတွေ emergency လိုအပ်တဲ့ဟာမျိုးဥပမာဖြစ်ဘကိုးမှာရေကြီးတဲ့ကိစ္စတို့ဟိုဒီအာဘန်ဒါမင်းဖြစ်တဲ့ကိစ္စဆိုနေမှာလဲအတင်းတော့ကနေအဲ့လိုဖြစ်ပြီးဆိုတာနဲ့အတင်းတော့ကနေပြီးတော့ဟိုအကူညီကိုလေချက်ချင်းပေးနိုင်အောင်လို့လှုပ်ဆောင်ပါတယ်လို့
တစ်ဆက်တည်းမေးချင်တာကတော့မနော်စနာကိုယ်တိုင်ကဒီ fundraising တာဝန်ကပေါ့လေဒီအလူငွေတွေကိုကောက်ပြီးတော့လိုတဲ့လူတွေစီကိုပြန်ပြီးတော့လှူတဲ့တာဝန်လောက်လာခဲ့တာအခုဆိုရင်10နှစ်လောက်ရှိနေပြီပေါ့လေဆိုတော့နှစ်တိုင်းနှစ်တိုင်းမှာအဲ့အလူတွေကိုဘယ်နေရာတွေကိုကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုကြာသွားပြီးတော့လှူတယ်ဆိုတာကိုလည်းပြောပြလို့ရတယ်လို့ပြောပြပေးပါရှင့်
အရင်တော့ကတော့လေဟိုမြန်မာပြည်ထဲမှာလေကိုရန်ကိုကြသွားပြီးတော့လှူခဲ့တယ်ဆိုတော့အဓိကကတော့ဒီအာမိဘမဲ့ကေဟာတွေကိုသွားတယ်ဒီမဲ့မင်းမြင့်ချောင်းသွားတယ်ပြီးတဲ့ခါကျတော့မြကြီးနာတို့ဒီလိုအပ်တဲ့ပေါ့နော်အာဒီစစ်ဆောင်တွေအထိဟိုလိုသွားခဲ့သွားပြီးတော့လှူဒန်းပေးခဲ့တယ်ပေါ့နော်ပြီးတော့ဒီအာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေကိုကူညီတဲ့အစီအစဉ်ကိုလည်းလုပ်ခဲ့ပေးခဲ့တယ်ပေါ့နော်ဆိုတော့အဲ့လိုဒါတွေကတော့ဟိုပါကိုရန်ကိုကြတော့ဒါမဲ့အခုဖန်တာမင်းနောက်ပိုင်းမှာတော့တစ်ခေါက်ပဲသွားပြစ်တယ်ပေါ့နော်
ဆိုတော့အခုအရှင်းပြခဲ့သလိုဆိုရင်ဒီ IDP တွေပေါ့နော်ဒီရင်ဒုက္ခသည်တွေနောက်တစ်ခါဒီစစ်ဘေးကြောင့်ထွက်ပြေးနေရတဲ့ OA ဆိုပြီးပြေးနေရတဲ့သူတွေရှိတဲ့နေရာအထိကိုမတ်နော်ဆန္ဒကိုရိုင်းသွားပြီးတော့မှသွားလှူတဲ့ခါကျတော့အဲ့ဒီနေရာတွေမှာအကူအညီပေးတဲ့ခါကျတော့ပေါ့လေအဲ့ဒီနေရာတွေမှာဒီလိုမျိုးစာနာရဲပေါ့နော်အကူအညီတွေပေးဖို့အတွက်ဘလောက်လိုအပ်နေတယ်လို့ရောမြင်ခဲ့ရပါလဲရှင်
အဲ့နေရာတွေမှာတကယ်အကူအညီတွေကအင်တန်မှပဲလိုအပ်နေပါတယ်။ဘာလို့လဲဆိုတော့တချို့နေရာတွေမှာဆိုတော့ဒီဥပမာဖြင့်ဒီထိုင်းနိုင်ငံမှာဆိုခဲ့လို့ရှိရင်လည်းဒီဘက်ပကန်းလေးမှာသူတို့နေရတဲ့အခါကျတော့သူတို့အတွက်တဲထိုးပြီးနေရတာတော့မှဘေးအကရံမရှိဘူးပေါ့နော်။စားတောက်ဆရာအတွက်လည်းပူရတယ်။တချို့တည်းကဘာလဲဆိုတော့ခဏတာခြွေပြောင်းလာတော့လဲသူတို့ရဲ့အိမ်ကိုသူတို့ပြန်သွားချင်တယ်။သူတို့ပြန်သွားချင်တဲ့အခါကျတော့သူတို့၃ရက်တခါဆိုသူတို့အိမ်ကိုပြန်သွားရဲအစားအသောက်လေးတွေသွားယူကြရဲเนาะအဲ့ခါကျတော့ဒီဘက်မှာလဲသူတို့ကအကူအညီမရနိုင်ဘူးဆိုခဲ့လို့ရှင်သူတို့တက်ကအင်မတန်မှပဲခက်ခဲပါတယ်မိုးရွာတဲ့အချိန်မှာဆိုလဲသူတို့ရဲ့အိမ်တွေကဟိုမိုးလုံးလေးလုံးအိမ်မျိုးမဟုတ်ဘူးပေါ့เนาะတဲထိုးထားတယ်ဒါပေမဲ့ဘေးဘက်မှာကျတော့အကာရန်ကနှစ်ချမ်းလောက်ပဲရှိတယ်ကျန်တဲ့အချမ်းတွေကပွင့်နေတယ်ပေါ့เนาะအဲ့လိုမျိုးလေးတွေရှိတဲ့အခါကျတော့ပြီးတဲ့အခါကျတော့ဒီကလေးတွေကအဆောက်ပေါ့เนาะ specialty ဒီကလေးတွေဆိုရင်ဒီစားရတောက်ရေးအတွက်အခက်ခဲရှိတဲ့အခါကျတော့အင်တန်မှာပဲလိုအပ်နေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ပဲဟိုဒီလိုမျိုး fundraising တွေလုပ်ပြီးတော့ဒီစာနာလိုအပ်တဲ့လူတွေကိုဒီစာနာထောက်ထားတဲ့အနေနဲ့ပေါ့နော် fundraising တွေလုပ်ပြီးတော့ကူညီနေတာဖြစ်ပါတယ်လို့
ဆိုတော့အခု2023ပေါ့နော် Christmas အတွက်ကိုလည်းဒီပထမမြန်မာနေဆင်းအတင်းတော်ကနေပြီးတော့မှဟိုအကူအညီတွေပေးနိုင်ဖို့မန်နော်ဆန္ဒကိုရိုင်ဥဆောင်ပြီးတော့မှ Thanksgiving နေ့ကနေစပြီးတော့ဟိုအလူကောက်တာတို့နောက်ဒီကောင်းချီးမင်္ဂလာဟိုစပေါ့နော်ပြဝေတဲ့အစီအစဉ်တွေကိုလုပ်ခဲ့ပါတယ်ဆိုတော့အဲ့ဒီမှာရောဒီလာပြီးတော့ပေါ့နော်အတင်းတော်လာကြတဲ့လူတွေထဲမှာဒီလိုအကူအညီတွေပေးနိုင်ဖို့အတွက်ကိုဘယ်လောက်ထိဟိုဆရာထက်ထက်တန်တန်ရှိကြတာကိုတွေ့ရလဲရှင်ဘယ်လောက်ဆရာထက်တန်ကြရလို့ပြောလို့ရလဲရှင်
ဒီ fundraising program matching program လေးလုပ်ခဲ့တာပေါ့เนาะ matching program ကိုဒီ sponsor ရှာတယ်ဆိုတော့ sponsor ကလည်းဝင်းလင်းလေးပဲဒီ matching program အတွက်သူ sponsor လုပ်မယ်ဆိုပြီးတော့ပြောလာခဲ့တဲ့အခါကျတော့ဒါအတင်းတော်မှာဒါပြန်လည်ပြီးတော့ဟို announce လုပ်တဲ့အခါကျတော့เนาะပြောတဲ့အခါကျတော့လူတိုင်းကဟိုစိတ်အားထက်သန်တယ်ပေါ့เนาะဒီတကယ်ဘာလို့ဆိုတော့ဒီနိုင်ငံမှာရောက်နေတော့လေကိုယ့်ရဲ့နိုင်ငံကဒီသွေးချင်းသားချင်းတွေကိုယ့်ရဲ့ညီကိုမောင်နှမတွေဒီလူတွေအမြဲတမ်းတတိယရတယ်ဆိုတော့သူတို့တွေကိုဘယ်လိုကူညီနိုင်မလဲဆိုတော့အမြဲတမ်းစဉ်းစားရတယ်ဒါပေမဲ့ဒီဟာကအခုလိုမျိုး matching program လည်းရှိမယ်ဆိုတော့အာဝင်မြတဲ့ဒီ program ကအင်မတန်မှာပဲကောင်းတယ်လေဆိုတော့သူတို့တယောက်စီတယောက်စီတိုင်းပေါ့နော်စိတ်အားထက်သန်သွားတဲ့ပဲကူညီလာတယ်လက်ထဲအထိကိုဒီမှာ cash ကော check ကောမျိုးဒီအသက်အငယ်ကနေပြီးတော့ဒီအသက်ကြီးတဲ့ဒီစီနီယာဘိုင်းတွေအထိကိုလေဆရာထက်တန်ဆောင်နဲ့ပါဝင်လှူဒန်းကြတယ်လို့ဒီ matching program ကိုပြည့်ယုံနေမှာကြော်သွားတဲ့အထိကိုလှူဒန်းကြပါလေလို့
ဆိုတော့အခုအဲ့လိုမျိုးရရှိတဲ့အလှူငွေတွေရောဘယ်လိုမျိုးပြန်ပြီးတော့မှကူညီဖို့အစီအစဉ်တွေလုပ်ထားပါလဲရှင
်ဒီရရှိလာတဲ့အခုအလှူငွေတွေကိုတကယ်လိုအပ်တဲ့နေရာတွေကိုဒီအသင်းတော်မှာကြတော့ဒီ needy ပေါ့နော် needy ministry ဆိုပြီးတော့ဒီကော်မတီလေးထားရှိတယ်အဲ့ဒီကော်မတီရဲ့ guideline နဲ့မှလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုကြတော့၎င်းဟိုorganization တခြား non profit organization တွေကနေတဆင့်တော့၎င်းလှူဒန်းဖို့ရန်အတွက်လှူထားပါတယ်လို့
အခုတစ်ဆက်တည်းဒီဇင်ဘာလ2ရက်နေ့တုန်းကဒီအသင်းတော်မှာမွေးနေ့တော်အကျိုးလုပ်ခဲ့တဲ့ပွဲမှာဒီအလှငွေထည့်ခဲ့တဲ့သူတချို့ကသူတို့ဘာကြောင့်ခုလိုကူညီသလဲဆိုတာပြောပြထားတာကိုလည်းနားထောင်ကြည့်ရအောင်ပ
ါဒီ Christmas ချိန်မှာကျွန်တော်တို့ giving ပေါ့နော်လက်ဆောင်ပေးခြင်းကိုကျွန်တော်တို့အင်မတန်မှကျွန်တော်တို့ပြုလုပ်ကြပါတယ်
တကယ်ပဲအမှန်တကယ်လိုအပ်နေတဲ့သူတွေကိုလက်ဆောင်ပေးခြင်းဟာကျမတို့အတွက်အရေးကြီးဆုံးအလုပ်ဖြစ်ပါတယ်လို့ကျမတို့ဆိုလဲဒီတိုင်းပြည်မှာကျမတို့လိုချင်တာတွေတော့သုံးချင်တာတွေကိုချိုးနှိမ်ပြီးတော့ပမာပြည်မှာရှိတဲ့သွေးချင်းတွေကိုတတိယပြီးတော့အထူးသဖြင့်ပေးလှူကြပါတယ်ဒါကြောင့်ဒီမှာရှိတဲ့ညီကောင်မောင်နှမတွေကပမာပြည်မှာရှိတဲ့သွေးချင်းမောင်နှမများကိုရုပ်ဝတ္ထုအဖြစ်ပေးလှူခြင်းသာမကပဲဆုတောင်းခြင်းများအဖြစ်လည်းပါဝင်ပြီးတော့เนาะတတိယပြီးတော့ဆုတောင်းခြင်းလက်ဆောင်တွေလည်းပေးအပ်နေပါတယ်ဆိုတာအားလုံးကိုပြောကြရင်းနဲ့ကျွန်မ Merry Christmas လို့နှုတ်ဆက်ပါတယ
်ဒါကျွန်မတို့ရဲ့ယုံကြည်ခြင်းကိုမျှဝေရသလိုမျိုးပဲကျွန်မတို့ရဲ့ရှိခြင်းတွေကနေပြီးတော့မှအနှငယ်မြတ်သောလိုအပ်သောသူများကိုကူညီရတဲ့အခွင့်အရေးရတဲ့အတွက်ကြောင့်လည်းကျေးဇူးတင်နေဒီလိုပါဝင်ခွင့်ရလို့လည်းအရန်ဝန်းတာတယ
်ခရစ်တော်ကပြောထားတယ်ငါနေရုံနဲ့အတူမရှိပြင်မဲ့အငယ်ဆုံးတော့သူတွေကနေရုံနဲ့အမြဲတူရှိတယ်ဒီကနေ့ကျမတို့ခရစ်တော်ယေရှုမွေးနေ့ရှင်လေးကိုချစ်တယ်ဆိုရင်ကျမတို့ရဲ့အမိဗမာပြည်မှာရှိတဲ့အလွန်မဲ့ခက်ခဲနေတဲ့မပျော်နိုင်နေတဲ့လူတွေစစ်တမ်းကြောင့်ပြေးလွှားနေတဲ့လူတွေအရောက်စီတိုင်းကိုတတိယဆီရှင်တဲ့အတွက်ကြောင့်မို့ကျမတို့ဒီအစီအစဉ်လေးကိုလောက်ရချင်းဖြစ်ပါတယ်လို့
ဗျာသခင်ဟာချစ်ချင်းမေတ္တာဖြစ်တယ်ကျမတို့ကိုအပြည့်ငရဲနုံထဲမှကေတင်ပေးခဲ့တဲ့ဖခင်ဖြစ်တယ်ဒါကြောင့်သူကိုယ်တိုင်လည်းပြန်ပြီးပြောပါတယ်အချင်းချင်းတယောက်နဲ့တယောက်မေတ္တာပြဖို့တယောက်နဲ့တယောက်ချစ်ကြဖို့ပြောထားသလိုဒီနေ့မြန်မာနိုင်ငံမှာရှိတဲ့ချစ်ရသောညီကိုမောင်နှမများတွေ့ရင်သားသမီးများအားလုံးကိုကျမတကယ်ပဲချစ်ပါတယ်ကျမတကယ်ပဲတတိယပါတယ်ဒါကြောင့်ဒီခရစ်စမတ်လေးအချိန်ဖျားသခင်ရဲ့မင်းကြားထားသည့်အတိုင်းကျမကမေတ္တာစေတနာပြခြင်းဖြင့်ကိုညီပေးရတဲ့အတွက်လည်းအများကြီးပဲဝန်တာပါရယ်အားလုံးကိုလည်းဖျားခင်ထက်၍ကောင်းကြီးပေးပါစေလို့ဆန္ဒပြုလိုက်ပါရယ
်အခုတစ်ဆက်သေးပေါ့နော်ဒီပထမမြန်မာနှစ်ချင်းအသင်းတော်အကြောင်းကိုလည်းမေးချင်ပါရယ်ဆိုတော့ဒီအသင်းတော်ကိုစပြီးတော့တည်ထောင်ထားတာက1995နှစ်မှာဆိုတော့နှစ်ပေါင်း90နီးပါးရှိနေပြီဆိုတော့ဟိုရှိနေပါပြီပေါ့လေဆိုတော့အဲ့ဒီမှာလာကြတဲ့ဒီဟိုလာပြီးဝေပြူကြတဲ့ခရီးဘာသာဝင်တွေကလည်းဒီမြန်မာနိုင်ငံကအာဟိုစားပေါ့လူမျိုးပေါင်းစုံအာတိုင်းသားလူမျိုးပေါင်းစုံခရီးဘာသာဝင်တွေလာကြတဲ့ခါကျတော့ဒီအသင်းတော်ကဒီမြန်မာနိုင်ငံရဲ့အဝေးမှာမြန်မာနိုင်ငံကလူတွေကိုစုစည်းပေးထားတဲ့နေရာတစ်ခုလို့ရောပြောလို့ရပါရှင့
်ပြောလို့ရပါတယ်ဆိုတော့တစ်ခါတလေကျတော့ဟိုခရီးဘာသာဝင်တွေတွေမကဘူးเนาะတချို့တော့တငယ်ချင်းတွေဗုဒ္ဓဘာသာဝင်တွေလည်းတစ်ခါလေကျတော့လာကြတယ်ဘာလို့ဆိုတော့အသင်းတော်ဆိုတာကလည်းဒီမှာကဟိုဘယ်လိုခေါ်မလဲဗုဒ္ဓဘာသာဆိုရင်ဘုန်းကြီးเจ้าမှာစုကြတယ်လို့ပဲအသင်းတော်မှာလည်းအပတ်တိုင်းဝတ်ပြုကိုးကွယ်နေတဲ့အခါကျတော့လေအကုန်လုံးကလာကြတယ်တနင်္ဂနွေနေ့ဆိုခဲ့လို့ရှိရင်ညသောအဖြစ်ကတော့အလုတ်အားကြတယ်ပေါ့နော်ဆိုခဲ့လာပြီးတဲ့အခါကျတော့သူတို့ဝတ်ပြုကိုးကွယ်တယ်ပြီးတော့ fellowship လုပ်ကြတယ်ပေါ့နော် fellowship လုပ်ပြီးတဲ့အခါကျတော့အဲ့တော့ရင်းနှီးမှုတွေလည်းပုံများလာတယ်အသင်းတော်မှာရှိတဲ့ဟာကဟိုလူမျိုးပေါင်းစုံရှိတယ်လူမျိုးတော်တော်အနည်းဆုံးတော့10မျိုးလောက်ထိရှိမယ်နဲ့တူတယ်ဟုတ်တယ်
မန်နော်ဆန္ဒကိုရိုင်းဆိုလဲဒီအမေရိကန်မှာရောက်နေတာနှစ်တော်ကြာပြီပေါ့လေဒါပေမဲ့လည်းဒီမြန်မာနိုင်ငံကဆောစောဟိုပြောခဲ့သလိုပဲအကူအညီလိုတဲ့လူတွေကိုအများနဲ့ပြန်ပြီးတော့မှအာကိုတက်နိုင်တဲ့လောက်ပြန်ကူညီပေးနေတယ်အကောင့်ကြီးတွေပြန်ပြီးတော့မျှဝေပေးနေတယ်ပေါ့လေဆိုတော့အဲ့ဒါကရောဘာကြောင့်အဲ့လိုမျိုးလှုပ်ပေးနေတယ်လို့အာကိုရိုင်းပြောချင်လဲရှင့်
ဒီမှာရောက်နေတဲ့အခါကျတော့အခုအချိန်ပါเนาะကိုလည်းစတဲ့အချိန်မှာတော့စူးစမ်းခဲ့တယ်ဒါပေမဲ့အခုလိုအချိန်မှာသူတစ်ပါးကိုပြန်ပြီးတော့မျှဝေနိုင်တဲ့အခါမျှဝေနိုင်တဲ့အနေအထားမျိုးလေးရှိတဲ့အခါကျတော့ကြည့်လိုက်တဲ့ခါကြခဲ့လို့ရှိရင်ခုမြန်မာနိုင်ငံမှာအခုအချိန်မှာတကယ်လိုအပ်နေတဲ့သူတွေကအများကြီးပေါ့နော်တချို့တွေဆိုခဲ့လို့ရှိရင်ဟိုဘယ်လိုခေါ်မလဲစားဖို့တောက်ဖို့အတွက်တော့ရုန်းခံနေရတဲ့ဟာမျိုးလေးတွေရှိတယ်ပြီးတဲ့ခါကျတော့နောက်တစ်ခုကဘာလဲဆိုတော့ကိုတိုင်ဒီနေရာတွေကိုဒီလူတွေကိုတွားရောက်ပြီးတော့မြင်ခဲ့တဲ့ခါကျတော့စိတ်ထဲကခံစားရတယ်ပေါ့နော်ကိုမဟိုကိုဒီနိုင်တဲ့လောက်ကလေးကိုလုတ်ပေးရမယ်ဆိုတော့စိတ်ကအဲ့ဒီအချိန်တိုင်းမှာခရေကဝင်လာတယ်အဲ့ကြောင့် organization နဲ့ဆက်သွယ်ပြီးတော့လုပ်ချင်းဖြစ်တယ်ပေါ့နော်ဆိုတော့ဒီတယောက်ဟိုဘယ်လိုခေါ်မလဲသူတို့ကိုကူညီပေးခြင်းအားဖြင့်ကူညီပေးလိုက်တာအားဖြင့်သူတို့ပျော်ခဲ့လို့ရှိရင်ကိုယ့်ရဲ့စိတ်ထဲမှာလည်းဝမ်းသာတယ်ပေါ့နော်။သွားပြီးတော့ထမင်းတွေးလိုက်တယ်ဆိုခဲ့လို့ရှိရင်သူတို့ပျော်နေတာလက်ဆောင်ပေးလိုက်တာသူတို့ပျော်နေတာအခြေချင်းအားဖြင့်ကိုယ့်ရဲ့စိတ်ထဲမှာလည်းအင်တန်းမှာပဲဟိုဝမ်းသာတယ်။အဲအကြောင်းမလို့ဒီဟာတွေကိုလည်းအာလှုပ်ဆောင်နေခြင်းဖြစ်ပါတယ်လို့
San Francisco မြို့ Bay Area မှာရှိတဲ့ပထမမြန်မာနှစ်ချင်းအသင်းတော် FBBC SF ရဲ့ Fundraising တာဝန်ခံမတ်နော်ဆန္ဒဖြစ်ပါတယ်ရှင်။မြန်မာနိုင်ငံနဲ့အဝေးမှာရောက်နေကြပြီမဲ့ခရီးဘာသာဝင်တွေအနေနဲ့မြန်မာနိုင်ငံကညီကိုမောင်နှမတွေကိုဘယ်တော့မှမမေ့ပဲကောင်းချီးမြတ်တာတွေကိုအမြဲတမ်းမျှဝေပေးနေကြတယ်လို့ပြောပါတယ်ရှင်။အားလုံးအတွက်ပျော်စရာ Christmas နဲ့ငြိမ်းချမ်းတဲ့နှစ်သစ်ဖြစ်ကြပါစေရှင်။ကျမအစုမြတ်မောင်ပါ
ခရစ်စမတ်နှစ်တကူအထူးစီစဉ်ဖြစ်နေကောင်းချီးမင်္ဂလာမျှဝေကြတဲ့အမေရိကန်မြန်မာများဆိုတဲ့ခေါင်းစဉ်နဲ့မဆုမျက်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
်။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဒီဇင်ဘာလ25ရက်နေ့တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ရင်ပေးပို့ချက်တစ်ခုကိုတင်ဆက်ပေးကြပါမယ်။စရုပ်ချုပ်မှုအောက်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ရုန်းကန်လှုပ်ရှားနေကြရတဲ့သူတွေနဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ရံမုံရှာတဲ့ The Will ရုပ်ရှင်ဇာတ်ကားပြသတဲ့အခမ်းအနားကိုတော့မလေးရှားနိုင်ငံပီနန်းမြို့တော်မှာမနေ့ဒီဇင်ဘာလ24ရက်နေ့ကပြုလုပ်ကျင်းပခဲ့ပါတယ်။ဒီရုပ်ရှင်ပြပွဲကိုမလေးရှားရောက်မြန်မာတွေလည်းအများအပြားလာရောက်အားပေးခဲ့ကြပါတယ်။ဒီအကြောင်းအပြည့်အစုံကိုမတ်ညိုညိုလွင်တင်ပြပေးထားတာရှုစားနာစင်ပါရှင်
။တိကျတာတိကျတာအကျွားပါ။ရုပ်ရှင်ကြည့်ကြည့်တာဖြစ်။နိုင်ငံအတွက်တက်နိုင်ရတာပေးဆက်ဆင်လို့ရောက်ပါတယ်။ကျွန်တော်ယုံကြည်ပါတယ်။
ဒီပေါက်ကိုထွက်ခွာခဲ့တဲ့နာမည်ကြီးအမှုပညာရှင်လင်းလင်းနဲ့ချစ်သူဝေတို့ဥဆောင်ရိုက်ကူးထားတဲ့သဝေးရုပ်ရှင်ကရမငွေရှာပြသတဲ့အခမ်းအနားကိုမလေးရှားနိုင်ငံမှာမြမအရေးလှူရှားသူတွေပူးပေါင်းကျင်းပခဲ့ကြပါတယ်
။ဘောင်းအားဖြစ်ရတဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအခုစစ်ဘေးဆောင်နေရတဲ့အဖွဲ့တွေဒါတိုင်းဒေသကြီးကြီးမှာဒုက္ခရတဲ့အဖွဲ့တွေအပေါ်မှာကျွန်တော်တို့အနေနဲ့တရားတာပေါင်းအားဖြစ်ရတဲ့အတွက်ဒါကျွန်တော်အရန်ကိုပဲဝမ်းသာကုန်မိတယ်အော်အရင်ကျန်တဲ့ PD ဖြစ်မိတယ်ပေါ့နော
်ကျွန်တော်တို့ကိုနိုင်ရကိုလိုမျိုးတွေတစ်ခါရောက်နေပြီပေါ့နော်ကျွန်တော်ဘက်ကနေတစ်ခါတလန်းအနေပြီးတော့ပါဝင်တာပေါ့နော်တော်လိုင်းရဲ့ပါဝင်အားဖြစ်တာပေါ့
သူကဒီတော်လိုင်းကကျွန်တော်တို့ကအခုလိုအားကောင်းလာတဲ့အချိန်မှာကျွန်တော်တို့ဒီလိုရောရမှုတွေအများကြီးလိုအပ်တယ်နောက်တစ်ခုအခုဆိုရင်ဒါ The Wave ပွဲဆိုရင်ဒါ Brand ဆိုတော့ကျွန်တော်တို့ဒီလိုမျိုးဝိုင်းရတယ်တွေ့ရတယ်အဲ့ဘက်ကဝန်တာတယ်နောက်တစ်ခြားကျွန်တော်တို့ဆက်လုပ်နေရအောင်ပါပဲတော်လိုက်ရအောင်ဆက်လုပ်နေရမယ်ပွဲဒီမှာလည်းအခုလိုမျိုးပဲအားကောင်းနဲ့ဆက်လက်ပြီးတော့ဝေးရမေးပါလို့ပြောချင်ပါတယ်เนา
ะဟုတ်တဝေးရုပ်ရှင်မှာမဟုတ်ပါဘူးကျွန်တော်တို့ပမာဦးဆုံးမိုးခါရည်ပွဲကလေးကကျွန်တော်တို့ဒီမှာပါဝင်အားဖြင့်နိုင်ငံကိုနိုင်ငံတော့ပေါ့เนาะမတရားအာဏာ
ဒီစစ်အာဏာရှင်ကိုတော်လာမှာဆိုရင်ဘယ်
တော်လာရည်ဘယ်နေရာမှာဖြစ်ကျွန်တော်တို့ပါဝင်အားဖြင့်ခဲ့ပါအဲဒီပိုးတို့ဒါကျော်ကွာလာလာပိုးတို့ဆလာရန်တို့အစုံနေရာဆိုရောက်ပါတယ်ဟုတ်ကဲ့ဘောလုံးခွဲတွေကအစ
တော်လာရမယ်ဆိုရင်ဘယ်နီးနဲ့ဖြစ်ဖြစ်တော်လာမှာပါတော်လာရဲ့မပြီးမချင်းနိုင်တဲ့ဘက်ကနေနိုင်တဲ့ဘုံထမ်းသွားမှာ
ကျွန်တော်တို့မျိုးစစ်တွေဗျာပထမ88တော့ကျွန်တော်တို့အဖေအမေတွေလက်ထက်ကြတဲ့က
ကြောက်တရား
လို့ပြောမှအဲ့ဒီမပြီးပြက်ခဲ့တဲ့တော်လန်ရေးမှာကျွန်တော်တို့မျိုးဆက်ကလေးကြရတယ်ကျွန်တော်တို့နောက်ထပ
်ကြောက်တရားမရှိချင်
မျိုးဆက်တွေမှာဒီမတရားမှုတွေထပ်မရှိစေချင်တော့ဘူးတရားမျှတမှုရှိတဲ့အစိုးရတစ်ခုအောက်မှာပဲရှင်သန်ကြီးမြတ်စေချင်အဲ့ဒီရည်ရွယ်ချက်ကြောင့်ပ
ါဒီနေ့မှာကျွန်တော်တို့ပီနန်းမှာဒါနောက်ဆုံးပီနန်းဆိုတာလည်းမလေးရှားတနင်္ဂနွေမှာဒါနောက်ဆုံးပြသွားတဲ့ပွဲတွေလည်းဖြစ်ပါတယ်ဒီပွဲကိုစီနီယာတဲ့အကြောင်းရင်းကတော့ကိုရရရှိလာတဲ့အစိုးမြတ်တွေအတွက်ကိုကျွန်တော်တို့ကနိုင်ငံအတွက်ဒါထောက်ပံ့ဖို့ကျွန်တော်တို့ကရုပ်ဆောင်ရေးဖြစ်ပါတယ
်ဒီနေ့လေးကတော့ဝေးရဲ့နိုင်ငံတကာပတ်ပြတာရဲ့အပိတ်နေ့လို့တော့ပြောလို့ရတယ်ပေါ့နော်အဲ့ဒီမှာမှကျွန်တော်ဒီနေ့ဒီမှာတကယ်ကိုမှတ်မှတ်ရရပေါ့ဆိုတော့လည်းပွဲတွေကအပီးပိတ်ဆိုတော့ကတ်စတင်နေရသူတို့ကတ်စတင်နေရနေရာတွေပြန့်နေတာပေါ့နော်အဲကျွန်တော်တို့ဘော်ဒါမန်နေရတွေရှိရဲကဘာရဲ့အနောက်ချက်ရောက်သွားတဲ့သူတွေရှိ
ရုပ်ရှင်ပြသမှုမစခင်လာရောက်အားပေးကြတဲ့ပရိသတ်တွေနဲ့ရုပ်ရှင်ရိုက်ကူးခဲ့တဲ့လင်းလင်းနဲ့ချစ်သူဝေတို့အပြန်အလှန်မေးမြန်းပြောဆိုမှုတွေလည်းပြုလုပ်ခဲ့ကြတာပါ။ဒ
ါလို့ဒါပြီးတော့တို့လည်းဒီဖိုက်တော့အိဆန်ကြီးရေးကြည့်ရစောနားလည်သွားအောင်လို့တစ်ချက်လောက်ထပ်ပြီးတော့ပြောပြပါလို့တောင်းဆိုချင်တာပါရှင့်။ဟုတ်ကျေးဇူးတင်ပါတယ်
ဒီခန်းနာကရရှိတဲ့ရမုံငွေတွေကိုမြမရည်အတွက်လိုအပ်တဲ့နေရာတွေမှာပေးအပ်လှူဒါန်းသွားမှာဖြစ်တယ်လို့တော့ဥဆောင်သူတွေကပြောပါတယ
်။ဒီကျွန်တော်တို့ဒီဒဝဲရုပ်ရှင်သားတွေပြောရလာတဲ့ကျွန်တော်လက်မှတ်တောင်ကိုကျွန်တော်50လုံးနဲ့ရောင်းပါတယ်။ဒီရလာတဲ့ရောင်းရတဲ့အချို့အမြအားလုံးကို ျွန်တော်တို့ကဒီမှာခမ်းမငားတာတော့ပိုပဲကျွန်တော်ကနှုတ်ပြီးတာနဲ့ကြံနဲ့ဒီဟောဖို့ရရှိတဲ့ဝေမှန်တမျှကိုဇဝေရုပ်ကြီးသူသူဆောင်လုပ်တဲ့ဒါကိုလင်းတို့ဒါညီမငယ်ချစ်သူတွေတို့ကျွန်တော်စက်နွယ်တဲ့အဖွဲ့အစည်းကိုကျွန်တော်ကအကုန်လုံးအများချက်မချမ်းအပေါ်မှာဖြစ်ပါတယ်နောက်ပြီးတော့ဒါရုပ်ရှင်ကရတဲ့ကျွန်တော်တို့ကမမကရတဲ့ငွေချေးထို့ပြင်ကျွန်တော်တို့ဒါဒဝင်းနဲ့တက်ဆိုင်တဲ့ရဲအင်ကြီးတော်ကျိအုတ်ထုတ်ဒါဒဝင်းကနေပြီးတော့ထုတ်လုပ်တဲ့ကွန်ပစီမှန်တော့လေကျွန်တော်တို့ကရောင်းချပေးပြီးတော့ရတဲ့အချို့များအားလုံးလည်းဒီကော်မတီအဖွဲ့ကိုပြန်လည်ပြီးတော့အနှံ့ပေါင်းမှာဖြစ်ပါတယ်ဟုတ်ကဲ့ပါအ
ခုတော့ဖတ်ထားပါတယ်ဒီကဒီကအပြင်မှာရှိတဲ့ဒီမှာလောက်တာကိုတော့တော့ဖြစ်တော်မူတော့ဒီစာရင်းစိုးစားပြီးတော့ဒါပေမဲ့ဒီမှာတော့တလားကြည့်တော်ထင်တော်တော်လေးကိုခေါင်းကပ်ပြီးတော့ခံယူခဲ့ရတယ်ဒီမှာရှိနေတဲ့အကုန်လုံးဆိုလို့ရှိရင်တို့ဒီမှာဒီမှာတို့မိသားစုရှိတယ်ဒါပေမဲ့ဒီဥစ္စာကိုပုံပေါ်
ရမဝေရှာဖွေတဲ့အခမ်းအနားကိုပီနန်းဘတ်တာဝတ်အမှန်တရားမြတ်လို့သူများအဖွဲ့နဲ့ CSB Music Band အဖွဲ့တို့ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးပီနန်းမြို့အနီးတစ်ဝိုက်မှာရှိတဲ့မြန်မာပြည်သားတထောင်ကျော်တက်ရောက်ခဲ့ကြပါတယ်ရှင်။ကျွန်မညီမတို့နော
်။ဆရာနာတိမ်မှုအောက်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ရုန်းကန်လှုပ်ရှားနေကြသူတွေနဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ဆရာနာရှင်လောက်ကနေလွတ်မြောက်ရေးမလေးရှားကလှုပ်ရှားမှုသတင်းကိုမညွညွလင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စီးပွားရေးကဏ္ဍနဲ့တက်တန်ရောင်သတင်းလာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်မှာလူ78တန်းခွဲအတွက်အကူအညီလိုအပ်ဆိုတဲ့ကောင်းစဉ်နဲ့ဒီသတင်းပတ်မှာတင်ဆက်ပေးထားပါဗျ။မြန်မာနိုင်ငံအတွင်းကစစ်ရေးနဲ့နိုင်ငံရေးပြည်ပခါတွေကြောင့်နေရက်စွန့်ခွာခဲ့ရတဲ့ပြည်သူက2တန်းခွဲကျော်လာပြီဖြစ်ပါတယ်။လူ78တန်းခွဲလောက်အတွက်လည်းလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါတယ်လို့ကုလသမဂ္ဂရဲ့စီးရင်နေမှာဖော်ပြပါရှိပါတယ်။နေ့စဉ်လိုမျိုးတိုးလာနေတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်အရေးပေါ်အကူအညီတွေကလည်းပိုပြီးတော့မှလိုအပ်လာနေပါတယ်။ရန်ကုန်ကနေစူးစီးပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူတင်ပြထားတာရှူစားနာဆင်ပါရှင
်မြန်မာနိုင်ငံနေရာအတော်များများမှာတိုင်းသားလက်နက်ကင်တွေပြည်သူ့ကာကွယ်တပ်ဖွဲ့တွေပါတဲ့လက်နက်ကင်တပ်ဖွဲ့အင်အားစုတွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်အခုချိန်ထိနေရာစွန့်ခွာသူပေါင်း 1.6 တန်းရှိလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးရဲ့ဒဇင်မာလနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းကလူဦးရေ3မုန်တပုံပမာဏအဖြစ်လူဦးရေ 78.6 တန်းဟာလူသားချင်းစာနာမှုအကူအညီတွေအထူးပဲလိုအပ်တယ်လို့2024ခုနှစ်အတွက်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီလိုအပ်ချက်နဲ့တုံ့ပြန်မှုအစီအစဉ်ဆိုတဲ့အစီအစဉ်စာကိုကုလသမဂ္ဂနဲ့ဒီလူသားချင်းစာနာမှုအကူအညီလက်တွဲဘက်အဖွဲ့တွေကဒီဒီဇင်ဘာလ18ရက်နေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီယူတက်ဟာပြီးခဲ့တဲ့နှစ်ကထက်လူဦးရေ3တန်းများလာတာဖြစ်ပြီးတော့အာဏာမသိငင်လွန်ခဲ့တဲ့3နှစ်ကထက်19ဆနီးပါးမြင့်တက်လာတာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်လနဲ့ကိုင်ပြိပခါတွေကြောင့်မြို့ကြီးရွာတွေကနေပြီးတော့ယာယီဆစ်ရှောင်နေရသူတွေရှိသလိုပဲတချို့ကတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့ဆစ်စင်ကြီးတွေကြောင့်ဆစ်ပြေးနေရတာနှစ်နဲ့ချီရှိလာပြီးဖြစ်ပါတယ်။အခုနှစ်ကုန်ပိုင်းနဲ့တိုက်ပွဲပြင်းထန်လာတဲ့အထက်ကြားပြည်နယ်ဒေသခေါ် KNI ဒေသလွိုက်ကော်မြို့လည်းပါဝင်ပါတယ်။အစပိုင်းစီပြိပခါတွေကာလတုန်းက KNI ဒေသနေရာတချို့မှာပဲဆစ်ပြေးဒုက္ခသည်တွေရှိနေပေမဲ့အခုတစ်လေးလုံးဆစ်စင်ကြီးစတင်ပြီးတဲ့နောက်မှာတော့ပြည်နယ်မြို့တော်လွိုက်ကော်ပါဝင်မြို့ပေါ်တွေကဆစ်ရှောင်တွေလည်းတိုးလာပြီးတော့အခုဆိုလို့ရှိရင်ကင်းဒီဒေသဘက်ကနေပြီးတော့ရှမ်းပြည်နယ်တောင်ပိုင်းကိုဆစ်ရှောင်သူအရေအတွက်အတော်များများရောက်လာတယ်လို့ကုညီဆောင်ရွက်ပြီးနေသူတွေကပြောကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ကိုရောက်လာတဲ့ဆစ်ရှောင်ရေအတွက်ကအခုချိန်ထိ3000ဝန်းကျင်လောက်ရှိနေပြီးတော့သူတို့အတွက်အကူအညီတွေအတော်ပဲလိုအပ်နေတယ်လို့ဆစ်ရှောင်ကုညီနေသူတူကပြောပါတယ
်။ကိုလာတဲ့လူကအများသောအားဖြင့်လွယ်ကော်မှာစံခဲ့တဲ့လူပေါ့။နေလို့ရတယ်ဆိုရင်တောက်နေတဲ့လူတွေပေါ့လေ။အခုတကယ်လုံးဝနေလို့မရပြန်ဖက်လာတဲ့လူတွေ။နောက်ပြီးတော့လော်ဘီတာဖက်မှာအဲ့မှာပြန်ဖြစ်တော့လော်ဘီတာဖက်ဒီဖက်ပြန်ရွှေ့ပေါ့ရွှေ့ကတော့ဘူဆိုပဲဘူဆိုပဲနေပြန်ရွှေ့လာလည်းရှိတယ်။အာဆောင်လို့ဘူဆိုလို့ဒီဖက်ပြန်ရောက်လာကြ။ချော့ကြကြီးတဲလေးမုကာလေးလို့တော့အဲ့ဒါကြီးချီသူတို့တော့ချွတ်မီပေါ်မှာအဲ့ဒီလူအိတ်ရတာရှိတယ်။ဒီချီကျတော့တမီးရဲ့အစင်မပြေဘူးလေအဲ့ဒါကိုရှိတယ်။နောက်ပြီးတော့စနိုက်ခါပေါ့စနိုက်ခါတော့အမြန်ကြီးတုတ်ပြန်ပြီးဖို့အနေနဲ့ကလူရှင်နေလို့အပ်တော့ဗျ။လို့ရင်ဒီမှာဟိုတအားများတော့လေချို့ကျွန်တော်မပြေးနိုင်တဲ့ခါတော့များရှိတယ်ဒီချီဆိုတော့တကယ်ပဲနေသားရှိတော့လေနော်။
စစ်ကောင်စီနဲ့အေအေအကြားမှာတိုက်ပွဲပြင်းထန်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ကနေရာတချို့မှာလေကျောင်းရံနဲ့လက်နက်ကြီးကြောင်မလို့ရသားထိခိုက်ဒဏ်ရာရမှုတွေရှိနေပါတယ်။ပ ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကလေးကတိုက်ပွဲစတင်နေခဲ့တဲ့ချင်းပြည်နယ်တောင်ပိုင်းကစမီးမြို့အနီးမှာဆိုရင်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာမို့လို့စမီးမြို့ကအားလုံးဒီပါထွက်ပြေးနေကြပြီးတော့သူတို့ကတော့လက်တလုံးမှာစားတောက်ရေးအတွက်အနီးပတ်ဝန်းကျင်မှာရှိသူတွေကကူညီပေးနေပြီးမဲ့ရေရှည်အတွက်မှာတော့မလွယ်ကူလှဘူးလို့ထွက်ပြေးနေရတဲ့စမီးဒေသခံတူကပြောပါတယ်
ဟုတ်ကဲ့အခုကတော့ဒီရတဲ့နေရာဖက်ကနေရတဲ့ထွက်ပေါက်နဲ့ထွက်နေကြတဲ့ရွာဖက်တွေကိုပေါ်ရွာမှာရောက်နေတာပြင်အနည်းဆုံးအနည်းနာစမင်းနဲ့အနည်းဆုံးရွာတွေမှာလည်းမနေရကြဘူးမနေကြတော့နည်းနည်းဝေးတဲ့နေရာကိုချစ်ချင်းနဲ့ပဲသွားကြတယ်ဒီဘက်မှာဘာမှဆိုင်ကြလို့ဘာလို့တုံးလို့မရဘူးချစ်ချင်းနဲ့ပဲသွားကြတယ်ပြင်ရောက်တဲ့ရွာတွေမှာလည်းပဲစားဝတ်နေရာတော့အဲ့ဒီရွာမှာရှိတဲ့အားလေးတွေကိုမျှပေးမှစားကြတာအာစားကြတယ်ဒီရွာခံတာတွေကကျွေးတာမွေးတာတွေပါတော့ရှိတော့ရှိတယ်လောလောဆယ်မှာတော့ရှိတော့ရှိတယ်ဒါပေမဲ့ရေချေအတွက်ကတော့တိတ်အရှင်မပြေဘူးဆိုတာသိထားတယ
်ဒေသခံကောက်ဝေးလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီကြားအစောပိုင်းကတည်းကတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေတဲမကွေးတိုင်းလဲပါပါတယ်တိုက်ပွဲဖြစ်ပွားမှုမရှိပေမဲ့လေလေကြောင်းတိုက်ခိုက်မှုတွေကမကြာခဏဆူသလိုပဲအဲ့ဒီဒေသမှာရှိနေတာပါမကွေးတိုင်းကြောက်ထုဘက်မှာလဲစစ်တပ်ကတိုက်ပွဲဖြစ်တာမရှိပဲနဲ့ဒီဇင်ဘာလ12ရက်နေ့နဲ့18ရက်နေ့တုန်းကလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်လုပ်ခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်တော်တော်နေရဲမှာတင်းရှောင်နေရပြီးတော့အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီနေသူတူကပြောပါတယ်တော်တော်နေရဲမှာဖြစ်လို့နေထိုင်နေကြရတဲ့စစ်ရှောင်ဦးရေ2000ကျော်အတွက်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ
်ဆင်းနေနေရအဲ့ဒီဟိုပေါ်ကြောက်ဆဲရောပြည့်သွားတဲ့ကြောက်ဆဲရောဒီဆုံးနေရရမရှိဘူးရှင်ဟိုကကျွန်တော်ဟိုသူတို့တော်ဟိုပေါ်ရွာနဲ့စီပေးခန်းကြားလေးကိုကြာသွားတာရှင်ဘာလို့လာဖြစ်တာလဲမသိဘူးရှင်စစ်ကြောင်းလည်းမရှိတိုက်ပွဲလည်းမရှိဒီတိုင်းမလာပြည့်သွားတာမင်းရကြကြောက်ထူတိုင်နေလေကတပြင်းရွာနဲ့နှစ်တိုးရွာကိုပြတာတပြင်းရွာမှာတပြင်းရွာမှာကြတော့စတင်ကြောင်းနဲ့အင်ဒလုံးနဲ့ပေါ့နော်အဲအင်ဒလုံးနဲ့ပြည့်စည်ကြတာပေါ့လူတွေတော့အထူးကြိမ်မရှိပါဘူးတိုက်ပွဲမဖြစ်ဘူးဘယ်မှာမှတိုက်ပွဲမဖြစ်ဘူးအဲ့ဒါကသူကလိုက်ကြည့်နေတာပေါ့နော်တောင်းတော့ဖို့အကူညီနေတော့လူနေတာပေါ့ကျမတို့လည်းအခုလုံးလုံးကျစခန်းဆောင်နေကြတယ်ကျမတို့လည်းအထက်ကိုတင်ထားလို့မရှိသေးဘူးဆိုတော့
စစ်ပေးရှောင်လာသူတွေကိုလက်တော်မှာသူတို့ရောက်ရှိနေတဲ့ဒေသမှာနေထိုင်သူတွေပဲအချင်းချင်းစားသောက်နေထိုင်ရေးအတွက်ကူညီပေးနေကြတာပါနိုင်ငံတကာကတိတိယယောက်ကူညီပေးနိုင်မှုမရှိသေးဘူးလို့ဒေသခံတွေကပြောသလိုပြိပခဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးခွင့်ပြုဖို့ကိုလည်းနိုင်ငံတကာကနေပြီးတော့စစ်ကောင်စီကိုတောင်းဆိုတာတွေရှိနေပါတယ်အခုလိုမျိုးလူသားချင်းစာနာမှုအချက်တဲကြုံနေရချိန်မှာကလေးတငယ်တွေဖို့အဓိကနှစ်နာခံစားကြပြီးတော့ကလေးငယ်6တန်းလောက်ဟာအိုးရဲ့အတီတကြမရှိမှုကျမ၏ဆောက်ရှောက်မှုနဲ့ပညာရေးမရရှိမှုစာနယ်ဧကမလုံလောက်မှုအဟာရချို့တက်မှုတွေကြောင့်အကူအညီတွေလိုအပ်နေကြတယ်လို့ကုလသမဂ္ဂအစည်းအဝေးစာမှာဖော်ပြပါရတယ်။ဒါလို့အချင်းဒီဇိုးကြီးတဲ့မှာအမျိုးသမီးတွေမိန်းကလေးတွေမတန်ဆွမ်းနေတဲ့နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေဟာအဆိုးဆိုးတယောက်ခံစားကြရတယ်လို့လည်းဆိုပါရတယ်။ဒါကြောင့်မလို့လေဒါလိုမျိုးအကူအညီတွေအထူးလိုအပ်ချက်တွေကြောင့် 2024 ခုနှစ်အတွင်းလူပေါင်း 5.3 သန်းအတွက်ဦးစားပေးပြီးတော့အရေးပေါ်အကူအညီဒေါ်လာ994သန်းအထူးပဲလိုအပ်ချက်ရှိနေတယ်လို့ကုလသမဂ္ဂထောက်ပြခဲ့တာကိုအခုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါမြန်မာပြည်တွင်းကနိုင်ငံရေးစီးရေးပြိပခါတွေကြောင့်နေရဲစွန့်ခွာသူပြည်သူနှစ်တန်းခွဲကျော်လာပြီးတော့လူပေါင်း18တန်းခွဲအတွက်လူသားချင်းစာနာမှုအရေးပေါ်အကူအညီတွေလိုအပ်နေတဲ့အခြေအနေကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုကိုသားညဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလာမတိုင်ခင်မှာတော့အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ကြရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်မှာခိုလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအသက်အန္တရာယ်များလာတဲ့ပင်လယ်ပြင်ကိုဖြတ်ပြီးတော့နယ်မြေတစ်မှာအခြေချနိုင်မှုကြိုးစားကြပေမဲ့အင်ဒိုနီးရှားမှာတော့သူတို့ကိုစန့်ကျင်မှုတွေနဲ့ကြုံနေရတာကြောင့်သူတို့ရဲ့အနာဂတ်ကမရေမရာထပ်ပြီးတော့ဖြစ်နေရပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုင်တင်ပြပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံနောက်မြောက်ပိုင်းသဲထောင်ဖြူဖြူနဲ့မိုင်းချီဝေးတဲ့ခေါင်တီတဲ့ကျွန်းကလေးတစ်ခုပေါ်မှာရိုဟင်ဂျာဒုက္ခသည်တထောင်ကျော်ရောက်ရှိနေတာနိုဝင်ဘာလအလယ်ပိုင်းကတည်းကဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေယာယီခိုလုံရတဲ့အပြင်မှာတော့ဒေသခံတွေချစ်တဲ့ဆန္ဒပြပါတယ်။ဒီလူတွေကိုမောင်းထုတ်ကြလို့ဆန္ဒပြခေါင်းဆောင်တို့ရဲ့ကြွေးကြော်ချက်ကိုအများအပြားကအားပေးကြပါတယ်။လက်ကျွလုံးလာပိုင်းနဲ့အတွင်းပင်လယ်ပြင်မှာရာသီဥတုပိုပြီးတော့ကောင်းလာတာနဲ့အတူမြန်မာနိုင်ငံတွင်ဖြစ်နေမှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ရှိရာဘင်္ဂလားဒေ့ရှ်ကနေအန္တရာယ်များတဲ့ပင်လယ်ခီးကိုဖြတ်လာတဲ့လှေ6ဆင်းကျော်ထိရှိလာနေပါတယ်။2015ခုနှစ်နောက်ပိုင်းအင်ဒိုနီးရှားနိုင်ငံကို ရိုဟင်ဂျာဒုက္ခသည်တွေရောက်ရှိမှုအများဆုံးလည်းဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ပြည်လည်ပြည်မှာသတင်းဖတ်တွေနဲ့ချီဖြတ်တန်းလာခဲ့ပြီးတဲ့နောက်ကန့်ကတ်လာချိန်မှာလည်းရိုဟင်ဂျာဒုက္ခသည်တို့အတွက်အခက်အခဲတွေတွေ့လာပါတယ်။သူတို့လေတွေကိုနောက်ကျောင်းပြန်လည်ခိုင်းမှုဒေသခံတွေစူးစမ်းကြသလိုဆန္ဒပြသူတွေကလည်းဒုက္ခသည်တွေခိုးလုံရတဲတွေကိုမီးရှို့ဖို့စူးစမ်းကြပါတယ်။ဒါ့အပြင်ဒုက္ခသည်တို့အနာဂတ်အတွက်လည်းအင်ဒိုနီးရှားအစိုးရဘက်ကရေရာတဲ့အဖြေမပေးပါဘူး။ဒေသဆိုင်ရာအနာပိုင်တို့ကညှဉ်းဆန်နေပေမဲ့လည်းအင်ဒိုနီးရှားအစိုးရကတော့အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုယာယီနေထိုင်စားသောက်ရည်အတွက်ကူညီပေးဖို့သဘောတူပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံတွေကဒုက္ခသည်တွေအတွက်အခြေချခွင့်ပေးဖို့အင်ဒိုနီးရှားအစိုးရကတောင်းဆိုပါတယ်။ဒုက္ခသည်တွေအတွက်လုံလောက်တဲ့ခိုးလုံရေးစခန်းရရှိဖို့ဒါမှမဟုတ်လည်းကမ်းခြေတွေမှာတဲရီနဲ့ဆက်ထားနိုင်ရည်အတွက်အနာဖိုင်တွင်နဲ့အကူအညီပေးရေးအဖွဲ့တွေစူးစမ်းနေကြတာနဲ့အတူပဲရိုဟင်ဂျာဒုက္ခသည်တွေအခြေအနေကတောင်မတင်ရင်မကျဖြစ်နေပြီးတနည်းအားကနေတနည်းအားကိုရွှေ့ပြောင်းနေကြရပါတယ်။ပြီးခဲ့တဲ့လကအင်ဒိုနီးရှားကိုရောက်လာတဲ့အသက်24နှစ်အရွယ်မန်ဆာအလမ်ကတော့အာချေးပြည်နယ်လောက်ဆူမိုဝါမြို့ကခိုလုံရေးစခန်းမှာ AFP ကိုအခုလိုပြောပါတယ
်။ I will pray for them.
ပင်လယ်ထဲကလူအလုံးအတွက်ကျွန်တော်မိသားစုအတွက်သူတို့အတွက်ကျွန်တော်ဆုတောင်းပါတယ်အင်ဒိုနီးရှားအစိုးရနဲ့အင်ဒိုနီးရှားပြည်သူတွေကကျွန်တော်တို့ကိုဒီမှာနေထိုင်ခွင့်ပြုမယ်ဆိုရင်တော့ကျွန်တော်တို့လည်းဒီမှာနေမှာဖြစ်ပြီးကျွန်တော်တို့အနာဂတ်ကပိုပြီးတော့ကောင်းမယ်လို့ထင်ပါတယ်ကျွန်တော်တို့ကိုဒီမှာနေခွင့်မပြုဘူးဆိုရင်တော့ဘယ်သွားရမလဲဆိုတာမသိတော့ပါဘူ
းဘူရင်ချာရီပင်လယ်ပြင်ကိုဖျက်ပြီးရောက်ရှိလာတာကအချင်းမှာနေစဉ်ဖြစ်ရုပ်ဖြစ်စဉ်ကိစ္စဖြစ်လာပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရာဇဝတ်မှုတွေတိုးလာတာနဲ့အတူအခြေအနေတွေဆွေးရလာနေပြီးပညာသင်ကြားရေးအခွင့်အလမ်းကလည်းနှဲပါလာတာတွေကြောင့်ဒုက္ခသည်တချို့ကအင်ဒိုနီးရှားဒါမှမဟုတ်လည်းမလေးရှားကိုလှေခီးထွက်ဖို့ရွေးချယ်လာကြပါတယ်။တွေ့တဲ့အတန်ယူပရိပခာရီနဲ့ဆဲဆွနှစ်ပေါင်းများစွာကြုံခဲ့ရတဲ့အချေးပြည်သူအများပြားကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အတ္တိဒုက္ခကိုစာနာကြပါတယ်။အချေးခြေသားကတချို့ကဒုက္ခသည်တွေကိုကြိုဆိုကြပြီးအဝတ်အထည်အသုံးဆောင်တဲ့စီးဝါတို့ကိုထောက်ပံ့ကူညီကြပါတယ်။ရိုဟင်ဂျာဒုက္ခသည်နူရူအာမင်ကအခုလိုပြောပါတယ
်။
အင်ဒိုနီးရှားမှာကငြိမ်းချမ်းပါတယ်။အစိုးရကရောပြည်သူတွေကပါကျွန်တော်တို့ကိုကူညီကြပါတယ်။အေးအေးဆေးဆေးပဲကျွန်တော်တို့ခိုးလုံစရာပေးပါတယ်။အင်ဒိုနီးရှားမှာပို့ပြီးငြိမ်းချမ်းပါတယ်။ဖျားသခင်ရဲ့ကျေးဇူးပါ။
အပြင်မဲ့လည်းတချို့ဒေသခံတွေကတော့ဆက်လက်တီးခံဆိတ်ရှိဖို့ခက်နေကြပြီးရိုဟင်ဂျာတွေတုံးခါကြောင့်အရှင်းမြစ်တွေရှားပါစေတဲ့တခါတည်းရန်ဒေသခံတွေနဲ့ပါပြဿနာဖြစ်တယ်လို့ပြောကြပါတယ်။အနည်းဆုံးရိုဟင်ဂျာလူတစ်စီးကတော့ကန့်ကန့်မခံတာကြောင့်လှည့်ပြန်ကြရပြီးမောပန်းနွမ်းနယ်နေကြတဲ့ဒုက္ခသည်တွေကတော့သူတို့ကိုညှတာထောက်ထားပေးရပန်းချဖို့အတွက်ကန့်ချေကိုရည်ကူးခဲ့ကြတာပါ။အာချေးပြည်နယ်တွင်တနည်းအားမှာရှာဖွေကန့်ကန့်ဖို့သူတို့ကိုမောင်းထုတ်ကြတာပါ။စပန်းကျွန်းကခလုံးရေးစခန်းမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေရိုဟင်ဂျာဆန့်ကျင်ရေးဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ဒုက္ခသည်တွေကြားရဲအနှဲငယ်သာလုံခြုံရေးယူခဲ့ပါတယ်။ပြည်내မြို့တော်ဘန္ဒအချင်းမှာလည်းဒုက္ခသည်တွေယာယီခလုံးရအစိုးရအဆောက်အအုံတစ်ခုမှာကိုတာဘာရူးရွာဒေသခံတွေကရိုဟင်ဂျာတွေကိုလက်မခံဘူးလို့ရစ်ထားတဲ့ဆိုင်းဘုတ်တစ်ခုကိုလည်း AFP သတင်းထောက်ကိုယ်တိုင်တွေ့ခဲ့ပါတယ်။လူမှုကွန်ရက်တွေပေါ်မှာလည်းရိုဟင်ဂျာတွေနဲ့ပတ်သက်တဲ့သတင်းမှားတွေကောလာဟာလတွေနဲ့မကောင်းရေးတဲ့ post တွေပို့ပြီးတော့မြန်လာတာကလည်း AFP ရဲ့အချက်လက်စစ်ဆေးတဲ့အဖွဲ့ကတွေ့ရှိပါတယ်။အာချင်းလူသားချင်းစာနာမှုဆိုင်ရာတက်ကြွလှရှာသူဇာဖာဒါလီခါဝမ်ကအခုလိုပြောပါတယ
်။
ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးလှုပ်ကြံသတင်းတွေအများအပြားရှိနေပြီးအထူးသဖြင့်တော့လူမှုကွန်ရက်ပေါ်မှာဖြစ်ပါတယ်။လူအများပြားကအင်တာနက်ပေါ်မှာတွေ့တာတွေကိုစစ်ဆေးတာမျိုးမရှိတာကြောင့်လဲလူအများပြားပေါ်မှာဩဇာတက်ရောက်ပါတယ
်အင်ဒိုနီးရှားနိုင်ငံမှာရိုဟင်ဂျာဆန့်ကျင်ရေးတိုးလာပြီးရိုဟင်ဂျာတွေကိုပြောင်းရွှေ့နေရချထားရေးအင်ဒိုနီးရှားအစိုးရရဲ့တောင်းဆိုချက်ကြောင့်လူခွင့်ရဲ့အဖွဲ့တွေကြားမှာသတိထားစရာဖြစ်လာနေပါတယ်အခြေကလူသားချင်းစာနာမှုဆိုင်ရာတက်ကြွလှရှာသူဇူဖာဒါလီခါဝန်ကအခုလိုပြောပါတယ
်ဒုက္ခသည်တွေရဲ့အနာဂတ်ကတော့မသေးကြပါဘူးတနေရကနေတနေရကိုရွှေ့နေကြရတာကိုကျွန်တော်တို့တွေ့ခဲ့ပြီးပါပြီ
။အာချေးကခလုံးရေးစခန်းမှာနေတဲ့အလမ်ကတော့သူ့အနာဂတ်က ကုလသမဂ္ဂရဲ့လက်ထက်မှာရှိနေပြီးသူကတော့ကုန်းကြီးပေါ်မှာရှိနေရတာကိုပဲကျေနပ်ပါတယ်လို့ပြောဆိုခဲ့ပါတယ်ရှင
် I don't know but
ကျွန်တော်တတ်နိုင်တဲ့အရာမဟုတ်တဲ့အတွက်ဘာဆက်လုပ်ရမလဲဆိုတာမသိပါဘူး
မြန်မာပြည်ကနေထွက်ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေဟာအသက်အန္တရာယ်များလာတဲ့ပင်လယ်ပြင်ကိုဖြတ်ပြီးတော့နယ်မြေသစ်မှာအခြေချနိုင်မှုစူးစမ်းနေပေမဲ့အနာဂတ်ကမရေမယာထပ်ပြီးတော့ဖြစ်လာနေတဲ့အခြေအနေကိုမက်တိန်ကြီးထိုက်ကဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့မရေသန္တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောက်အစီအစဉ်ရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုံးလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကဘာကျော် Korea K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကို Britain Bean Charles ကဗြိတိရှ Empire ရဲ့ဂုံနူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုချီးမြှင့်လိုက်ပါတယ်။အခွန်ဆောင်မှုပြက်ကွက်တဲ့ဆိုပြီး Spain နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ Shakira အမှုတမှုကိုရှင်းလိုက်နိုင်ပါပြီ။ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုစူးစိပြီးတော့တက်တက်ရောင်သတင်းလာအစီအစဉ်မှာမရေးတန်တာကျော်စီစဉ်တင်ဆက်ထားတာရှုစားနာဆင်ပါရှင
်။ဒေါ်ချောကိုရီးယား K-pop အမျိုးသမီးဂီတအဖွဲ့ Blackpink အဖွဲ့ဝင်တွေကို Britain Bean Charles က British Empire ရဲ့ဂုံတူးဆောင်အဖွဲ့ဝင် MBE ဘွဲ့ကိုတောင်ကိုရီးယားသမ္မတရွန်ဆွတ်ရောပါတက်ရောက်တဲ့အခမ်းအနားမှာချီးမြှင့်လိုက်ပါတယ်။ဘက်ကီယမ်နန်တော်ကိုရောက်လာခဲ့တဲ့ဂျယ်နီဂျီဆူလီဇန်နဲ့ရိုဇီတို့ကစုတစိတ်လက်ခံယူချိန်မှာချားလ်စ်ဘီရင်နဲ့ရင်မောစကားပြောခဲ့တာပါပြင်ကြီးကသူတို့နှစ်တည်းတလောက်ကြာလာတာမှစကားပြောနေနိုင်ကြတာဆိုလိုတာကအခုထိတည့်နေကြတယ်ဆိုတာကိုအံ့ဩတယ်လို့ပြောသွားပါတယ်တနေ့ကျရင်တော့မင်းတို့ဖြော်ပြပွဲကိုကြည့်အောင်မယ်လို့လည်းပြင်ကြီးကဆိုပါတယ်ပထမရက်နိုဝင်ဘာလ22ရက်နေ့ညမှာတော့ဗြိတိန်နဲ့ကိုရီးယားနှစ်နိုင်ငံကုန်သွယ်ရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့ရည်ရွယ်ပြီးတော့ဗြိတိန်ဘီရင်ချားလ်စ်နဲ့မိဘကမလာတို့ကညစာဆော်ဝဲတက်ခင်းအဲ့ခန့်ပြီးတော့တောင်ကိုရီးယားသမ္မတယွန်းဆော့ယွန်းနဲ့ဇနီးဖြစ်သူသမ္မတဂရော Kim Kwon Hero နဲ့အတူ Blackpink မှာတက်ရောက်ပါတယ်။ရွှေပွဲလာတွေအနေနဲ့အမျိုးသားတွေကအဖြူရောင်လဲစီအမျိုးသမီးတွေကအဖြူရောင်တရက်ဖူတက်ဆင်လာရတာဖြစ်ပြီးတော့ Blackpink အဖွဲ့လည်းဖိတ်ကြားခံရသူ190ကျော်ထဲမှာပါဝင်တာပါ။ဗြင်ကြီးကဗြိတိန်ကနေပြောကြိုးစိုးပါတယ်လို့ကိုရီးယားလိုပြောသွားပါတယ်။ချားလ်စ်ဘီရင်ကဩဝါဒချွေတဲ့ခါမှာ Blackpink နဲ့ပတ်သက်ပြီးတော့လည်းတေချာထည့်ပြောသွားတာ
ပါ။ I applaud Jennie, Jisoo, Lisa and Rose, better known collectively as Blackpink.
ဘဝရင်ထင်းသိမ်းရေးမှာစဉ်ဆက်မပြတ်ရေရှည်တည်တဲ့ရင်းနဲ့ပတ်သက်ပြီးတော့ကမ္ဘာပြည်သက်ကိုအသိပညာပေးတဲ့အတွက်ကြောင့်မလို့ Jennie, Jisoo, Lisa နဲ့ Rose တို့ရဲ့ Blackpink အဖွဲ့ကိုချီးကျူးပါတယ်။ဒီကမ္ဘာလုံးကသဘောကျတဲ့စူပါစတားတွေဖြစ်နေချိန်မှာဒီလိုအထူးအရေးကြီးကိစ္စရက်တွေကိုဦးစားပေးလှုပ်ဆောင်တာတွေ့ရလို့လေးစားမိပါတယ်လို့ချားလ်စ်ဘီရင်ကပြောသွားပါတယ်။ကိုရီးယားရဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိုရီးယားယဉ်ကျေးမှုကမ္ဘာမှာမြင့်တင်နိုင်တာတွေအတွက်လည်းသူချီးကျူးသွားခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံးတေးတပုတ်ဖြစ်တဲ့အဆိုတော်ဆိုင်ရဲ့ Gangnam Style တခြင်းကိုရည်ညွှန်းပြီးတော့လည်းအရင်နှစ်တွေဆိုးမျိုးတော်ကိုသွားခဲ့တော့က Gangnam Style တွေရလာခဲ့တာမသိခဲ့ဘူးလို့ပြင်းကြီးကအရှုံးဖောက်ပြီးပြောသွားခဲ့ပါလိမ့်ရှင်။ကမ္ဘာကျော်ကိုလံဘီယာဆိုတော့ရှက်ကီဟာခွန်ရှောင်မှုနဲ့တရားစွဲခံရတာကိုအမှုပြေလည်အောင်ရှင်းလိုက်နိုင်ပါတယ်။စပိန်နိုင်ငံမှာ2012ခုနှစ်နဲ့2014ခုနှစ်ကြားဝင်ငွေကွန်ဒေါ်လာ 15.8 တန်ပေးဆောင်ဖို့ပြက်ကွက်တယ်ဆိုပြီးတော့ဘာစီလိုနာမြို့တော်မှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။ အခုတော့သူကပေးဆောင်ရမယ်ဆိုရင်ငွေစုစုပေါင်းရဲ့တဝက်ကျော်ဒေါ်လာ 8.3 သန်းတန်ကြီးဆောင်ပြီးတော့သဘောတူညီမှုရယူလိုက်ပါတယ်။သူက3နှစ်ထောင်တန်းမကြောက်ခံမနဲ့ပေးဆောင်ရမယ်။နောက်ထပ်တန်ကြီးဒေါ်လာ5သိန်းနီးပါးလည်းပေးလိုက်ရပါတယ်။အရင်ကတော့သူကဒီအခွန်ရှောင်မှုဆိုတာကမတရားဆွဆွဲမှုဖြစ်တယ်။အမှုပြေလည်သွားတဲ့အထိမရရအောင်ပြန်ပြီးတော့ခြေပမယ်လို့ပြောထားတာပါ။အခုသူ့မှာနောက်ထပ်ဒီအခွန်ရှောင်မှုတစ်ခုတော့ရှင်းဖို့ကြံပါသေးတယ်။သူမရှင်းနိုင်ရင်ထောင်နဲ့ရှင်းတဲ့အထိပြည်တန်ချဖို့အတွက်အစိုးရရှင်းနေတွေပြင်ဆင်နေပါတယ်။ရှက်ကီယာခုအမှုရှင်းနေရတဲ့နှစ်ကာလအပိုင်းခြားမှာတစ်နှစ်စီတိုင်းမှာနှစ်ဝက်ကျော်စီစပိန်နိုင်ငံမှာနေထိုင်ခဲ့ပါတယ်။ဒါကြောင့်မလို့စပိန်နိုင်ငံမှာအမြဲနေထိုင်သူဖြစ်နေတတ်မှတ်လို့ရတယ်လို့ရှင်းနေတွေကပြောတာပါ။ပြီးတော့2012ခုနှစ်မေလကဘာစီလိုနာမှာသူဝယ်ခဲ့တဲ့အိမ်ကလည်းပင်မနေထိုင်တဲ့မိသားစုအိမ်ဖြစ်နေတတ်မှတ်နိုင်တယ်လို့ပြောပါတယ်။အစိုးရရှက်ကီယာဟာဘာစီလိုနာကလပ်အသင်းမှာကစားတဲ့ဥရောပနာမည်ကျော်ဘောလုံးသမားဂျရက်ပီကင်းနဲ့လက်ထပ်ပေါင်းသင်းခဲ့ပြီးတော့ကလေးနှစ်ယောက်ရပြီးမှအိမ်တောင်ကွဲသွားခဲ့တာပါ။သူကလက်တလောမှာဆိုရင်နိုဝင်ဘာလ16ရက်နေ့ကပဲစပိန်နိုင်ငံဆက်ဗေးမြို့မှာကျင်းပတဲ့လက်တင်ဂရမ်မီဂီတာဆုချီးမြှင့်ပွဲမှာဆုနှစ်ခုဆုခူးထားပါတယ်ရှင
်။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ကနေတဆင့်ဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာတော့အစီအစဉ်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင
်။ဂါဇာဒေသအလယ်ပိုင်းဒုက္ခသည်စခန်းတစ်ခုကိုတနင်္ဂနွေနေ့မှာအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း80ထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြေပြင်စစ်ဆင်ရေးတွေပြင်ထောင်နဲ့ချီတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့နေရာတော်တော်များများပျက်စီးခဲ့တယ်လို့ပါလက်စတိုင်း2000ကျော်သေဆုံးခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်လူပေါင်း 2.3 သန်းဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ယူကရိန်းဟာကမ္ဘာ့ဘဏ်ရဲ့ပြည်သူအသုံးစရိတ်စီမံခန့်ခွဲရေးခေါင်းစဉ်အောက်ကနေဒေါ်လာ 1.34 ဘီလီယံရရှိခဲ့တယ်လို့ယူကရိန်းဘဏ်ဓာရေးဝန်ကြီးဌာနကဒီကနေ့ပဲပြောပါတယ်။ဒီငွေတွေကိုလူမှုဖူလုံရဲ့အသုံးစရိတ်နိုင်ငံတော်အရေးပေါ်ဝန်ဆောင်မှုဝန်ထမ်းတွေရဲ့လစာနဲ့နိုင်ငံအတွက်အရေးပေါ်အသုံးစရိတ်တွေမှာအသုံးပြုသွားမယ်လို့လည်းပြောထားပါတယ်။တရုတ်နဲ့တရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့တရုတ်နိုင်ငံကုမင်းမြို့မှာစစ်ကောင်စီနဲ့ညီနောင်သုံးဖွဲ့ကြားဒုတိယကြိမ်မြောက်တွေ့ဆုံဆွေးနွေးမှုတွေဟာသဘောတူညီချက်တစုံတရာမရဘဲနဲ့ပြတ်သွားခဲ့ရပါပြီ။ဒီဇင်ဘာ22ရက်နေ့ကနေ24ရက်နေ့ထိပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲတွေမှာတက်နေရာချထားရေး၊ကုန်သွယ်ရေး၊လမ်းကြောင်းတွေပြန်ဖွင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးတော့ဆွေးနွေးပွဲမှာအခြေတင်ဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းအမည်မဖော်လိုတဲ့ဒီအစည်းအဝေးကိုတက်ရောက်သူတဦးကပြောပါတယ်။ထိုင်းနိုင်ငံတောင်ဘက်အစွန်းပိုင်းဒေသတွေမှာမိုးတိထန့်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရထားနဲ့ကားလမ်းတချို့ပိတ်ထားခဲ့ရပြီးတော့တောင်းနဲ့ချီတဲ့ပြည်သူတွေကလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ရလာနဲ့နရာတီဘွက်ခရိုင်တွေမှာဒါဇင်နဲ့ရှိတဲ့ကျောင်းသားတွေပိတ်ကျောင်းစာသင်ကျောင်းတွေပိတ်ထားရပြီးတော့ရေတွေတက်လာနေတဲ့အတွက်ဒေသခံတွေအိမ်အမြင်ပိုင်းနဲ့အပေါ်တက်တွေမှာရွှေ့ပြောင်းနေထိုင်ရတဲ့ပုံတွေကိုလည်းသတင်းတွေမှာဖော်ပြထားကြပါတယ်။ခရစ်စမတ်ကာလမှာတကဘာလုံးငိမ့်ချင်ရဖို့အတွက်တင်းငွနေနေကစိန့်ပီတာယင်ပြင်မှာကျင်းပတဲ့ဝိပုစုတောင်းပွဲမှာပိုဟန်မင်းကြီးဖရန်စစ်ကဝိပုစုတောင်းပေးခဲ့ပါတယ်။အခုလိုခရစ်စမတ်ကာလအစ္စရေးဟာမတ်စစ်ပွဲနဲ့ရုရှားယူကရိန်းစစ်ပွဲတွေကြားငိမ့်ချင်ဖော်ဆောင်ကြဖို့အတွက်ပိုဟန်မင်းကြီးကတိုက်တွန်းထားတာပါ။စိန့်ပီတာယင်ပြင်မှာတင်းငွနေနေကကျင်းပတဲ့ဝိပုစုတောင်းပွဲကိုလူပေါင်း 6,500 လောက်တက်ရောက်ခဲ့ပါတယ်။ယေရှုခရစ်တော်ဖွားမြင်ရာဒေသဖြစ်တယ်လို့ယုံကြည်ထားကြတဲ့ပါလက်စတိုင်းလူမျိုးတွေနေထိုင်ကြတဲ့ဂျော်ဒန်မြစ်အနောက်ပိုင်းကဘက်သလဟမ်မြို့မှာတိုက်ပွဲတွေကြောင့်ဒီနေ့ခရစ်စမတ်ပွဲတော်တွေကိုမကျင်းပဘဲနဲ့ဖျက်သိမ်းထားရတဲ့အတွက်ဝန်ထမ်းများကြောင့်လည်းပုံဟန်မင်းကြီးကပြောဆိုခဲ့ပါတယ်ရှင
်။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်မှုတွေကတော့အလိမာနဲ့ကိုစီသူဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knollier Stinon နဲ့ Joe Gill တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ဒီကနေ့ဒီဇင်ဘာလ25ရက်နေ့ Christmas နေ့မှာတော့ကမ္ဘာတဝန်းမှာရောက်ရှိနေကြတဲ့မြန်မာနယ်ပွားတွေနဲ့မြန်မာနိုင်ငံတဝန်းလုံးကပြည်သူအပေါင်းကောင်းချီးမင်္ဂလာတွေကြားရောက်နိုင်ပါစေ။ငြိမ်းချမ်းကြပါစေ၊ဘေးကင်းလုံခြုံကြပါစေလို့ VOE မြန်မာပိုင်းရဲ့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့ လိုတဲ့ဆန္ဒတွေပြကြပါသေးရှင်
This program